Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် Fury American တန်ကနေ2022ခုနှစ် April 23ရက်နေ့စနေညပိုင်း Fury မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line to meter 32နဲ့58တို့အပြင် Line let meter 190တို့ကနေလည်းတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာပေါ့ VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube ကနေလည်းတိုက်ရိုက်နားဆင်နိုင်ပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမကတာဝန်ယူတင်ဆက်ပေးမှာပါရှင်ဒီကနေ့ညနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ရုရှားတပ်တွေဝိုင်းထားတဲ့မာရီယိုပူမြို့တွေကနေအရက်သားတွေကဲထုတ်ရေးကြိုးပမ်းနေတာယူကရိန်းကိုရုရှားကျူးကျော်စစ်အဖြစ်ဝေဖန်သူတွေဖမ်းဆီးတရားစွဲခံရတာပြည်သူသမ္မတရွေးကောက်ပွဲနောက်ဆုံးကြော်အဖြစ်တနင်္ဂနွေနေ့မှာမဲပေးကြရမှာဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်အပြီးဒီကနေ့ညနားဆင်ရမယ့်အထဲမှာတော့သခိုင်းတိုင်းဘက်ကဒေသခံတွေရဲ့အခက်အခဲအကျတဲတွေနဲ့ပတ်သက်ပြီး
အိမ်မောင်140နှုံးနဲ့မိရှုဖြက်စီခံရတယ်။ထိနေလိုက်ခြင်းအားဖြင့်တော်လန်စိတ်ဓာတ်ကိုချိုးနေမှုကြိုးစားတာပေါ့နော်။ဒိုင်းတိုင်းကတော်လန်မှုအားကောင်းဆုံးဖြစ်တော့သူကနမူနာအနေနဲ့တော်တော်လေးကိုပြင်းထန်ထန်ကင်တွယ်နေရမြင်ရတယ်ပေါ့။
ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကလှုပ်ဆော်စည်းရုံးရေးမှုပြောသွားတာပါ။ဒီကြောင့်ပြည်စုံကိုစနစ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအတန်းစီစဉ်မှာနှာစင်ရပါမယ်။တခါလူလူစည်းလုံးဖို့ဒေါအောင်ဆန်းစုကြည်မှာကြတာအပါအဝင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့တပတ်အတွင်းသတင်းစူးစီးမှုတွေ၊နောက်ပြီးအိန္ဒိယမှာကိုဗစ်ကူးစက်မှုပြန်မြင့်တက်တာဒီလိုတပတ်အတွင်းနိုင်ငံတကာသတင်းတွေနဲ့စနစ်ညတိုင်းတင်ဆက်ပေးနေကြဒီမိုကရေစီလူ့ခွင့်ရင်နဲ့ခေတ်ပြိုင်ကဘာအစီအစဉ်တွေကိုလည်းနှာစင်ရဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြပြပေးမှာပါရှင်
ယူကရိန်းနိုင်ငံမှာရုရှားတပ်တွေဝိုင်းထားတဲ့မာရီယိုပိုမြို့ရဲကနေအရက်သားတွေကိုဒီကနေ့ကယ်ထုတ်ဖို့လုပ်နေပါတယ်အမျိုးသမီးတွေကလေးငယ်တွေနဲ့တက်ကြီးရွယ်တွေကိုမြို့ရဲကနေကယ်ထုတ်ဖို့ကြိုးစားမယ်လို့ယူကရိန်းဒုတိယဝန်ကြီးချုပ်အိုင်ရီနာဗရစ်ချူကတယ်လီဂရမ်လူမှုကွန်ရက်မီဒီယာမှာရေးပါတယ်အစောပိုင်းကကြိုးစားခဲ့တဲ့ကယ်ဆယ်ရေးအစီအစဉ်တွေကိုရုရှားစစ်တပ်ကနှောက်ယှက်ဟန်တားခဲ့တာကြောင့်မအောင်မြင်ဖြစ်ခဲ့ရတာပါအများပြည်သူတွေလူသားစာနာမှုလမ်းကြောင်းတွေဒီကနေ့ပွင့်နိုင်ခြင်းမရှိသေးဘူးလို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။မာရီပိုမြို့ထဲမှာရက်သားတသိန်းအထိရှိနေနိုင်သေးတယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။ဒီတော့တည်းမှာပဲပြင်သစ်နဲ့ဂျာမနီနိုင်ငံတွေဟာရုရှားနိုင်ငံကိုဒေါ်လာတန်300နီးပါးတန်ကြီးရှိတဲ့စစ်ဘက်သုံးပစ္စည်းကိရိယာတွေရောင်းချခဲ့ပြီးအဲဒါတွေကိုအခုယူကရိန်းစစ်ပွဲမှာအသုံးပြုနေပွဲရှိတယ်လို့ဥရောပကော်မရှင်ရဲ့အချက်လက်တွေကိုကိုးကားပြီးဒီဒိန်ထုတ် The Telegraph သတင်းစာအထူးတည်တံ့သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။ယူကရိန်းပိုင်နဲ့ခရီးမီးယားဒေသကို2014ခုနှစ်မှာရုရှားကသူပိုင်အဖြစ်ရယူခဲ့ပြီးတဲ့နောက်ဥရောပသမဂ္ဂ EU ကလက်နက်ခရမ်းရောင်းချမှုပိတ်ပင်ထားတဲ့ကြားမှာပဲအဲ့ဒီစစ်ပစ္စည်းကိရိယာတွေကိုရောင်းခဲ့တာလို့သတင်းစာကရေးပါတယ်။ဂျာမနီနိုင်ငံကတော့သူတို့ရောင်းခဲ့တဲ့ပစ္စည်းကိရိယာတွေဟာစစ်ဖက်ရောအရက်ဖက်မှာပါအသုံးပြုနိုင်ပြီးစစ်ဘက်အတွက်မဟုတ်ဘဲအရက်ဘက်အတွက်လိုအပ်တာလို့ရုရှားကပြောခဲ့တဲ့အကြောင်းခုခံချေပါပါတယ်။ရုရှားကိုရောင်းခဲ့တာတွေထဲမှာဘုံတွေ၊ဒုံရင်တွေ၊ဒုံကြီးတွေနဲ့တနတ်တွေပါတယ်လို့သတင်းစာမှာရေးထားပါတယ်။ရုရှားနိုင်ငံရဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ပတ်သက်ပြီးသတင်းမှဖြန့်ချီရဲဆိုတဲ့ဆွဆွဲချက်နဲ့ထင်ရှားတဲ့ရုရှားအတိုက်ခံတူကိုအာဏာပိုင်တွေကတောက်ကြောင်နေမှာဖမ်းဆီးခဲ့ပြီးအမှုဖွင့်ပြီးတော့ရမန်ယူချုပ်ထားလိုက်တယ်လို့ AP သတင်းတပုတ်မှာရေးထားပါတယ်။ဗလာဒီမီယာကာရာမူဇာဂျူနီယာကိုဇွန်လ12ရက်နေ့အထိချုပ်ထားဖို့မော်စကိုမြို့တရားရုံးတစ်ခုကညွှန်ကြားခဲ့တာပါအမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်အောက်လွတ်တော်မှာမတ်လ15ရက်နေ့ကပြောခဲ့တဲ့မိန့်ခွန်းနဲ့ကာရာမူဇာကယူကရိန်းစစ်ဘက်ကိုပြစ်တင်ရှုတ်ချခဲ့တဲ့အပေါ်သတင်းမှဖြန့်ချီတယ်ဆိုတဲ့စွဲချက်နဲ့ဖမ်းဆီးတရားစွဲဆိုထားတာလို့ရှေ့နေဖြစ်သူဗာဒင်ပရိုကိုရော့ဖ်ကသတင်းတော့တွေကိုပြောပါတယ်ကာရာမူဇာကတော့စွပ်စွဲချက်တွေကိုပယ်ချထားပါတယ်ရုရှားခြေဆိုင်တီးခြားလွတ်လပ်တဲ့ထိတန်းသတင်းဌာနဖြစ်တဲ့ Medusa online သတင်းဌာနရဲ့ထုတ်ဝေသူဟောင်းဖြစ်ပြီးရုရှားစစ်ရောက်ကိုဝေဖန်ပြောဆိုလေးရှိတဲ့ Ilya Krasilchik ကိုလည်းအလားတူဆွဆွဲချက်တွေနဲ့တရားစွဲထားတယ်လို့ရုရှားသတင်းမီဒီယာတွေကဖော်ပြကြပါတယ်။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တဲ့အပေါ်ပြည်တွင်ဝေဖန်သူတွေကိုရုရှားအနာပိုင်တွေကအပြင်းထန်နှိမ်နင်းနေတာမှာအစိုးရကိုအပြင်းထန်ဝေဖန်လေးရှိတဲ့ထင်ရှားသူအုပ်လည်းပါလာတာပါ။ဖေဖော်ဝါရီလနောက်ပိုင်းမှာယူကရိန်းကိုရုရှားတပ်တွေကျူးကျော်ဝင်ရောက်ခဲ့ပြီးသိမ်းပင်ကြခင်မှာပဲရုရှားစစ်ဘက်နဲ့ပတ်သက်ပြီးသတင်းမှဖြန့်ချီတယ်လို့ဆိုတော့ကိုရာဇမှုမြောက်တဲ့လူရဖြစ်ဥပဒေပြဋ္ဌာန်းခဲ့ပါတယ်။ဒီဥပဒေရပြစ်မှုကျူးလွန်ကြောင်းတရားဝန်ကဆုံးဖြတ်ရင်ထောင်ဒဏ်15နှစ်ထိချမှတ်ခံရနိုင်ပါတယ်။အခုချိန်ထိဆိုရင်ကျူးကျော်စစ်နဲ့ပတ်သက်လို့ဒီဥပဒေရတရားစွဲခဲ့တဲ့အမှုပေါင်း32မှုရှိပြီလို့လူ့ခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။ပြည်သူ့သမ္မတရွေးကောက်ပွဲနောက်ဆုံးအကြောအဖြစ်တနင်္ဂနွေနေ့မှာပြည်သူ့မဲဆန္ဒရှင်တွေမဲပေးကြမှာဖြစ်ပါတယ်။လ လူလူစစ်တမ်းတွေကြောင့်လက်ရှိသမ္မတအီမန်နွယ်မက်ခရွန်နဲ့လက်ရဆုံး National Rally Party ကသမ္မတကိုယ်စားလှယ်လောင်းမရွန်လူပန်းတို့အပေါ်ထောက်ခံမှုအကျိုးစားကတိတ်ကြီးမကွာလာပါဘူး။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်နေခြင်းလို့တဲ့ဒီလူကောက်ပွဲမှာလွတ်ပန်းအနိုင်ရမယ်ဆိုရင်ဥရောပတိုက်လုံခြုံရေးပေါ်ကြီးမားတဲ့တက်ရောက်မှုတွေရှိလာနိုင်ပါတယ်။ဘူဒူးနေကလုတ်ခဲ့တဲ့စကားစစ်ထိုးပွဲတွင်သမ္မတအီမန်နျူရယ်မက်ခရွန်ကမရွန်လူပန်းရဲ့လရဇွန်ပါတီနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အကြားအထိတ်ဆက်ရှိခဲ့တာတွေကိုအထူးထောက်ပြပြောဆိုခဲ့ပါတယ်။မရွန်လူပန်းရဲ့ National Rally Party ဟာရုရှားဆီရောက်နဲ့ဆက်ဆက်ရှိတဲ့ First Czech Russian Bank ကနေချေးငွေဒေါ်လာ 9.5 သန်းအပါဝင်ရုရှားနိုင်ငံကနေချေးငွေအများပြားကို2014ခုနှစ်ကယူခဲ့ဥပါတယ်လူပန်းကတော့ပြင်သစ်ဘဏ်တွေကသူ့ကိုငွေမချေတဲ့အတွက်ရုရှားနိုင်ငံကချေးယူခဲ့ရတာလို့ခြေပပါတယ်ရုရှားနဲ့ပတ်သက်ပြီးလူပန်းရဲ့သဘောထားဟာအနောက်နိုင်ငံတွေကခေါင်းဆောင်အတော်များများနဲ့တိတိတတ်တာကွဲပြားပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ပေါ်လူပန်းကပြစ်တင်ရှုတ်ချပေမဲ့သမ္မတပူတင်ကိုယ်တိုင်ကတော့ဝေဖန်ပြောဆိုတာမရှိပါဘူးလပန်းနိုင်ရရင်ရုရှားကိုပူးပေါင်းဆန့်ကျင်တဲ့နောက်နိုင်ငံတွေရဲ့ညှဉ်းပန်းမှုစူးစူးရွာအားနည်းသွားလိမ့်မယ်လို့လေလာသူတချို့ကခန့်မှန်းထားပါဗျ။စစ်တပ်ကအနာသိယူခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလနေ့ကနေဒီနေ့ဧပြီလ22ရက်နေ့ထိဆိုရင်မြန်မာနိုင်ငံတဝန်းစစ်ကောင်စီလက်ချက်ကြောင့်အကြောင်းမူနဲ့တည်ဆုံသူအစီအတွေ1982ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါဗျ။စစ်ကောင်စီဘက်ကတော့ဒီအရေးအတွက်ဟာလုံခြံချက်ကားထားတဲ့အရေးအတွက်ဖြစ်တယ်ဆိုပြီးပယ်ချထားပါတယ်။ဒါပေမဲ့စစ်တပ်နဲ့ရဲကဖမ်းသွားပြီးတဲ့နောက်တည်ဆုံသွားတဲ့သတင်းတွေထွက်နေစေဖြစ်ပြီးအဲဒါတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်လို့မရှိပါဘူး။ဒါပေမဲ့လည်းစစ်တပ်သတင်းဘေးလို့ဆွဆွဲခံရသူတွေ၊ပြည်ခိုင်ပြိုးပါတီဝင်တွေစသည်အားဖြင့်တပ်ဖြတ်ခံရတာတွေရှိရင်တော့သတင်းထုတ်ပြန်လို့ရှိပါတယ်။ဆရာနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့လူရှောင်းမှုတည်တည်နဲ့ဆက်ဆက်ပြီးဖမ်းဆီးခံရရသူ၊စွဲချက်တင်ခံရရသူ၊ဒါမှမဟုတ်ပြစ်ဒဏ်ချမှတ်ခံရရသူပေါင်းက1290ဦးရှိပြီလို့လည်း ABB ထုတ်ပြန်ချက်မှာပါပါတယ်။ဆရာနာသိမှုစန့်ကျင်ကောက်ွက်တဲ့ငိမ့်ချမ်းတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကကားနဲ့ဝင်တိုက်ပြီးဖြိုခွဲဖမ်းဆီးတာအပါအဝင်အကြမ်းဖက်နှိမ်နင်းတာတွေဆက်လုပ်နေတဲ့ကြားမှာပဲရန်ကုန်နဲ့တခြားဒေသတချို့မှာဆန္ဒပြပွဲတွေဒိုကျောက်ဆိုသလိုဆက်ရှိနေသေးပါပဲ။ဒါအပြင်စစ်ကောင်စီကိုလက်နက်ကန်ခုခံတွန်းလှန်တာတွေမိုင်းနဲ့ခွဲဘုံနဲ့ပစ်စတဲ့နိလန့်တွေနဲ့တိုက်ခိုက်တာတွေလည်းနေ့စဉ်လိုဆက်ရှိနေပါတယ်။အထူးသဖြင့်တော့စကိုင်းတိုင်းမကွေးတိုင်းကယားပြည်နယ်ချင်းပြည်နယ်ကချင်ပြည်နယ်ကရင်ပြည်နယ်စတဲ့ဒေသတွေမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေး PDF အဖွဲ့တွေဒိုင်းဟန်သားလက်နက်ကိုင်အဖွဲ့တွေကြောင့်တိုက်ခိုက်တာတွေနေ့စဉ်လို့ရှိနေပါတယ်ခင်ဗျာ
အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်တင်းငါလင်းငါတုံညာလိုင်းဒိုမီတာ25ကီလိုဟတ်တစ်တစ်ရှစ်ခွန်တုံညာလိုင်းဒိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတင်းငွေမှာလိုင်းလမီတာ190ကီလိုဟတ်တင်းငါခွန်ငါကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရအမေရိကန်တန်ရဲ့စနေညထိတ်တဲရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်။တရုတ်နိုင်ငံစီးပွားချက်ချာရှန်ဟိုင်းမြို့ကြီးမှာကိုဗစ်ကြောင့်သေဆုံးသူတွေ12ဦးထပ်တိုးလာချိန်မှာဆေးစစ်မှုတွေလည်းအကျယ်ပြန့်လုပ်နေပါတယ်။ကိုဗစ် -19 ကြောင့်တနေ့ကျသားတွေကသေဆုံးသူ12ဦးရှိခဲ့တာကနေမနေ့ကတော့အခုလိုဆက်တက်လာချိန်မှာလူဦးရေ26သန်းရှိတဲ့ဒီရှန်ဟိုင်းမြို့ကြီးမှာနေထိုင်သူတွေကိုကိုဗစ် -19 ဆေးစစ်ပေးနေပါတယ်။မြို့နယ်တွေကတော့ဒီလော့ကဒေါင်းကိုညှင်းငွေနေကြပြီလို့ပြောနေပါတယ်။ရှန်ဟိုင်းမြို့ကိုပြီးခဲ့တဲ့လကုန်ကစပြီးလော့ကဒေါင်းပိတ်ဆို့မှုဆက်ချထားတာကြောင့်လမ်းမပေါ်လူသူကင်းရှင်းနေပြီး PPE ကိုဗစ်ဝတ်စုံနဲ့သူအနေငယ်ပဲမော်တော်ဆိုင်ကယ်တွေနဲ့ထောက်ပံ့ပစ္စည်းတွေပါပုံရတဲ့ဘုံးတွေကိုတည်ဆောင်သွားလာနေတယ်လို့ Riders သတင်းဌာနကဆိုပါတယ်။ BA2 Omicron မျိုးစိတ်ကွဲသစ်တွေ့ပြီးကူးစက်မှုတွေပြန်များလာတဲ့ရှန်ဟိုင်းမှာမနေ့တုန်းကပဲလက္ခဏာမပြတဲ့ကိုဗစ်ပိုးသစ်တွေ့သူ2000ကျော်ရှိပြီးတနေ့ကျသားရင်းနေတုန်းက15000ကျော်တွေ့ခဲ့တာထက်ပိုးတွေ့သူတွေပြန်တက်လာခဲ့ပါတယ်။ကိုဗစ်လက္ခဏာပြတဲ့ပိုးတွေ့သူတွေကလည်းတနေ့ကျသားရင်းတုန်းက1900ကျော်ရှိခဲ့ရကနေမနေ့တောက်ကြနေမှာ2900ကျော်ကိုခုန်တက်လာခဲ့ကြောင်းတရားဝင်စည်းရင်းတွေမှာဖော်ပြထားပါတယ်ခင်။အနောက်နိုင်ငံအင်တာနက်ကုမ္ပဏီကြီးတွေရဲ့ NDA ရှိတဲ့ဖော်ပြချက်တွေပေါ်ဥရောပသမဂ္ဂ EU ကသမိုင်းဝင်စည်းကမ်းချမှတ်လိုက်ပါပြီ။ EU နိုင်ငံတွေအနေနဲ့ DSA လို့တူကောက်ခေါ်တဲ့ Digital ဝန်ဆောင်မှုဥပဒေကိုဒီနေ့ပြဋ္ဌာန်းလိုက်ပြီး Facebook နာမည်ပြောင်း Meta နဲ့ Google ပါဝင်ဒီကုမ္ပဏီကြီးတွေရဲ့အမုန်းစကားနဲ့လိမ်ပိုင်းမတရားပုံရိပ်တွေပါဝင်တားမြစ်ထားတာတွေဖော်ပြတာကိုအရေးယူတော့မှာပါ။ဒီဥပဒေကို2020ခုနှစ်ထဲကစလုံမန်းခဲ့တာဖြစ်ပြီး အခုမှဥရောပသမဂ္ဂအုပ်ချုပ်ရေးဘက်ကအရာရှိတွေနဲ့လွှတ်တော်ဘက်ကအမတ်တွေအားလုံးရဲ့သဘောတူချက်ဘရက်ဆယ်ဌာနချုပ်မှနောက်ဆုံးသမိုင်းဝင်ရလိုက်တာပါဒီဥပဒေသေးရတားမြစ်ထားတာတွေကိုအင်တာနက်ဝက်ဘ်ဆိုက်ကနေမဖယ်ရှားပေးတဲ့ကုမ္ပဏီတွေကိုတော့ဒေါ်လာဘီလီယံတွေချီတန်ငွေရိုက်တော်မှာမို့အရင်ဘသူမှဂရုမစိုက်တဲ့ဒီအွန်လိုင်းအင်အားကြီးတွေကိုထိနိုင်တော်မယ်လို့ EU Internet စျေးကွက်ဆိုင်ရာမင်းကြီး Thierry Breton ကဆိုပါတယ်အခုလိုချိုးဖောက်တဲ့ကုမ္ပဏီတွေအနေနဲ့နှစ်စဉ်ဝင်ငွေရဲ့600ခန်းလုံးအထိတန်ငွေချခံရဖို့သတ်မှတ်ပေးထားတဲ့ဒီဥပဒေတွေဟာတကယ်သမိုင်းဝင်ဖြစ်ရပါလို့လဲ EU ကြီးကအာဆီလာဖွန်ဒါလီယွန်က Twitter ကနေပြောလိုက်ပါတယ်ခင်ဗျကိုလံဘီယာနိုင်ငံမှာတော့ပြည်တွင်းစစ်ထဲကွန်မြူနစ်ပါတီကလူပေါင်း 4,600 ကျော်ပြန်တပ်ခံခဲ့ရတယ်လို့ငြိမ်းချမ်းရေးခုံရုံးကထုတ်ပြန်လိုက်ပါတယ်။1984ခုနှစ်ကနေ2009ခုနှစ်အတွင်းမှာပဲအခုလိုအသက်ခံခဲ့ရတာအပြင်နောက်ထပ်ပါတီဝင် 1,100 ကျော်လည်းပျောက်ဆုံးနေသေးလို့ရာစုနှစ်တဝက်ကြာပဋိပက္ခအတွင်းအဆိုးအဝါဆုံးကျွလွန်မှုတွေကိုကင်တွယ်နေတဲ့ဒီအထူးခုံရုံးကမနေ့ကထုတ်ပြန်လိုက်တာပါ။အခုလိုသိကျေးပျောက်ဆုံးခဲ့ရသူတွေဟာ1980ခုနှစ်တွေတုန်းကဖွဲ့စည်းခဲ့တဲ့UP Communist Party လို့တူကောက်ခေါ်တဲ့မျိုးချစ်သမဂ္ဂပါတီဝင်တွေဖြစ်ပါတယ်ဒီပါတီကိုအဲ့ဒီအချိန်ကိုလံဘီယာသမ္မတဘယ်လာစီရိုဘတ်တန်ကာက FARC FARC လို့တူကောက်ခေါ်တဲ့ကိုလံဘီယာတော်လိုင်းလက်နက်ကန်အင်အားစုနဲ့ငြိမ်းချမ်းရေးလုပ်ဖို့ဖွဲ့စည်းခဲ့တာပါဒါပေမဲ့အခုလိုတစကံဖြစ်သွားရသူတွေကိုအစိုးရတရှိုးတွေနဲ့ပြည်သူစစ်တွေကအဓိကတပ်ဖြတ်ခဲ့တာတွေ့ခဲ့ရတယ်လို့ဒီထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ် JEP လို့တူကောက်ခေါ်တဲ့ဒီငြိမ်းချမ်းဆိုင်ရာထူခုံရုံးတွေနဲ့အခုလိုသေဆုံးသူနဲ့ပျောက်ဆုံးနေသူစုစုပေါင်း 5,900 ကျော်ကိုစစ်ဆေးတွေ့ရှိခဲ့ရမှာပျောက်ဆုံးနေသူတွေကအတင်းထွက်ပြေးတင်းရှောင်ခဲ့ရသူတွေလို့လည်းဒီအစီရင်ခံစာမှာဆက်ဖော်ပြထားပါတယ်ခင်ဗျာ။ဘော့စနီးယားနိုင်ငံကသမိုင်းဝင်မြို့နာမှာ 5.9 အများရှိပေမဲ့ကျေပြန့်တဲ့ငလျင်ကြီးကြောင့်အမျိုးသမီးတူသေဆုံးပြီးအများပြားထဏ်ရာရခဲ့ပါတယ်။16ရာစုတွေကဆောက်ခဲ့ပြီးအခု UNESCO ရဲ့သမိုင်းဝင်နှစ်စည်းရုံးဝင်တံတားဟောင်းကြောင့်နိုင်ငံခြားခီးသွွားများတဲ့မွန်စတာမျိုးကြီးနာမှာအသက်28နှစ်အရွယ်မျိုးသမီးကြောက်တုံးပြူကြဒဏ်ရာရခဲ့ပြီးဆေးရုံမှာသေဆုံးခဲ့ရတယ်လို့ဆေးရုံဝန်ထမ်းတွေကဆိုပါတယ်။ဘော့စနီးယားတောင်ပိုင်း9ခုမြောက်အကြီးဆုံးဒီမျိုးကြီးနာကစတိုလက်ရက်ကသေဆုံးခဲ့သူရဲ့နေအိမ်ပေါ်ကြောက်တုံးပြူကြပေးမိပြီးနောက်ထပ်မိသားစုဝင်တွေပါဝင်တခြားသူတွေလည်းအလားတူဒဏ်ရာတွေရခဲ့တယ်လို့ဒီဆေးရုံဝန်ထမ်းတွေကဒေသခံမီဒီယာတွေကိုပြောပြခဲ့ပါတယ်။မနေ့ညကလှုပ်ခဲ့တဲ့ဒီငလျင်ကြောင့်အိန္ဒိယတွေပြိုကျပျက်စီးသွားပြီးအစာအုပ်နဲ့ပိုင်ဆိုင်မှုတွေကဒီမျိုးကြီးနားမှာအပြင်တခြားနေရာတွေမှာလည်းဖြစ်ခဲ့ရမှာလက်ချူပချင်းမျိုးလည်းပါတယ်လို့ဒေသခံရရှိတွေကဒီဒေသခံမီဒီယာတွေကိုပြောတာကိုကိုးကားပြီး AFP သတင်းဌာနကဖော်ပြပါတယ်ခင်ဗျာ။ဌာနကဖော
ထိုင်တရားနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကဖျော်ပြပေးခဲ့တာပါအခုဆက်ပြီးတော့တပတ်အတွင်းသတင်းစူးစီးမှုတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့စနေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာနိုင်ငံတဝန်းကလူ့အခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအတန်စီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပဋိပက္ခတန်းတွေနဲ့စီးပွားရေးအကျပ်တဲတွေရင်ဆိုင်နေကြရတဲ့သခိုင်းတိုင်းတွေကဒေတာခန့်တွေရဲ့အကြောင်းနားဆင်ရမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်အာဏာရှင်ကိုစန့်ကျင်တော်လှန်မှုအားကောင်းတဲ့သကိုင်းတိုင်းမှာစစ်တပ်ကရွာလုံးကျွတ်မိရှုဖျက်ဆီးတာတွေအပါအဝင်ပြည်ပခန့်တွေပြင်းထန်နေတာတွေကြောင့်မျိုးဆက်ပေါင်းများစွာမှီခိုအားထားနေရတဲ့စိုက်ပျိုးရေးလုပ်ငန်းတွေလုပ်ကင်လို့မရှိနေပါဘူးဒီအခြေအနေတွေကြောင့်သူတို့ရဲ့ဘဝတွေဆူဆူဝါးဝါးထိခိုက်ဆုံးရှုံးမှုတွေရှိနေတဲ့အကြောင်းဒေသခံတောင်သူတွေကပြောပြထားပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်
ဩစိုက်တေးတဲ့မြန်မြန်ဆိုင်ဆိုင်နဲ့လေကင်းရကင်းတွေထဲမှာတောင်သူတွေအလုံးလုံးနေကြတဲ့မြင်ကွင်းတွေကစကိုင်းတိုင်းထဲမှာမြင်တွေ့နေကြသမယိုးကြမြင်ကွင်းတွေပါတနည်းပတ်လုံးမအားလဲရအောင်စိုက်ပျိုးရာသီတွေနဲ့လေပတ်နေတဲ့တောင်သူတွေရဲ့ဘဝကယိုရှင်းပါတယ်လေယာဉ်တွေထဲရုံးကန်လှူရှားကြရင်နေထိုင်ကြတာကဒီဒေသကလူတွေရဲ့ပုံမှန်ဘဝနေထိုင်မှုပုံစံပါပဲဒါပေမဲ့ဒါတွေအလုံးကဖေဖော်ဝါရီ1ရက်နေ့ စစ်တပ်ကအနာသိမ်းပြီးတဲ့နောက်မှာတော့ပြောင်းလဲကုန်ပါတယ်စကိုင်းတိုင်းဟာအနာသိမ်းမှုကိုစန့်ကျင်တော်လှန်တဲ့အကောင်းရာဒေသတစ်ခုဖြစ်လာပြီးစစ်တပ်ဘက်ကထိုးစစ်တိုက်ခိုက်မှုတွေလှုပ်ဆောင်လာတာကြောင့်ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားနေပါတယ်အသက်48နှစ်အရွယ်ဦးမြင့်ကစကိုင်းတိုင်းပလဲမြို့နယ်မွေးတုံရွာကတောင်သူတူဦးပါတောင်သူအလုံးနဲ့ကြက်သွန်စပါးပဲနှံနေကြရီစိုက်ရင်သူ့တပ်ဘဝလုံးကိုလေယာဉ်မြေတွေနဲ့နှစ်မြုပ်လောက်ကန်ခဲ့တဲ့သူပါဒါပေမဲ့ဇန်နဝါရီလတုန်းကသူ့ရဲ့ရွာကိုစစ်တပ်ကရုတ်တရက်ဝင်ရောက်လာပြီးရွာလုံးကျွနီပါမီရှို့ဖျက်ဆီးခဲ့လို့ဦးမြင့်အပါဝင်အခြားဒေသခံတောင်သူတွေရဲ့အိမ်တွေတူလောင်သိမ်းဆီးထားတဲ့ရိတ်သိမ်းပြီးစပါးနေကြပဲဆတဲ့ကောက်ပဲတီးနှံတွေစားနေရိတ်ခါနဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေပြပုံဖြစ်ခဲ့ရပါတယ်။အင်ဂျင်နီယာ20လောက်ရှိတဲ့ရွာမှာစစ်တပ်ကတရွာလုံးရဲ့၃ပုံပုံလောက်ကိုမီရှို့ခဲ့တယ်လို့ဦးမြင့်ကပြောပါတယ်
။စိုက်ပျိုးရေးကနေကြည့်မယ်လုံနိုင်တယ်တို့ရွာကခုမီလောင်တုံ့ရှုံသွားတဲ့အင်ဂျီက190ရှိတယ်နော်အဲ့ဒီ190ကတောင်သူအများစုလို့ပြောလို့ရတာပေါ့အခုအဓိကလေတို့စိုက်တဲ့စစ်တုံးငင်းပေါ့အဲ့ဒါကသေးပြန်းရတယ်လေသေးပြန်းပုံတွေရှိတယ်နောက်ပြီးတော့ရေတင်တော့လည်းစက်တွေရှိတယ်ပေါ့အဲ့ဒီစက်တွေသေးပြန်းပုံတွေကလည်းမီးထဲကိုပါသွားတဲ့အတွက်ကစိတ်ပြီးတော့မလုံနိုင်ဘူ
းမိကိုတလူလူရှိနေစေမွေးတုံရွာဟာစိုက်ပျိုးအလုပ်တွေနဲ့ပြန်လဲထူထောင်ရေးတွေတည်ချမလုံနိုင်သေးခင်စစ်တပ်ကစစ်ကြောင်းတွေထတ်ထိုးလာလို့ပြန်ထွက်ပြေးနေကြရတဲ့အခြေအနေပ
ါမီးရှို့ပြီးရနောက်ပိုင်းပေါ့အဲ့လိုပဲခေစီပြီးပြန်ကြမယ်ဆိုပြီးတော့ငယ်တဲ့လူတွေပြန်မယ်ပေါ့အဲ့လိုပေါ့ရွာကိုလည်းပြန်ကတ်ကြမယ်ဆိုပြီးတော့ပြန်ကြလေလုံဆိုင်ရှိအောင်လည်းလုပ်မယ်ကိုယ်ဆိုင်ခင်းတွေကိုလည်းကိုယ်ပါကိုယ်ပြန်ယူဆိုင်မယ်ဆိုပြီးတော့ပြန်ကြဗနဲ့ခင်းအဲ့လိုလေးလုပ်ငန်းလေးတာတာနဲ့မိမိနာနဲ့အဲ့လိုပဲကိုယ်ဆိုင်ရွာနေကူးလာနေတဲ့ပြောပြန်ပြေးအဲ့လိုတွေပေါ့ရှောင်းတာရက်ကအဲ့ဒါတော်တော်ကြားတယ်အကြောက်တရားနဲ့နေကြတော့ဟုတ်တာကလည်းရှိတယ်မဟုတ်တာလည်းနည်းနည်းပါတာပေါ့ပြောရမယ်ဆိုရင်ဒါမနေ့ကလည်းပြည့်ရသေးတယ်ဦးလေးတို့ပြီးရောက်ပြီးတဲ့နောက်ကစင်ခေါက်လောက်ရှိပြီဒါမနေ့ကအပါဝင်ပေါ့
စကိုင်းတိုင်းထဲကတော်လန်ရေးအကောင်နဲ့ပလဲမြို့နယ်တဲကရွာတရွာကတောင်သူတူဖြစ်တဲ့ဒေါ်ထက်တက်ကတော့သူ့ရွာမီရှို့မခံရပါပဲအနည်းဝန်းကျင်ကြေးရွာတော်တော်များများကမီရှို့ခံထားလို့ကိုရွာဘယ်တော့လဲဆိုတဲ့စိုးရင်ကြောက်စိတ်တွေရှိနေတဲ့အကြောင်းသူကပြောပါတယ်
ကျမတို့ဒီမှာဆိုလို့ရှိရင်အခု10ပေါင်းရှိတယ်အခုလိုနွေရာသီမျိုးမှာအခုဆိုလို့ရှိရင်ပမာလို့ပြောရလို့ရှိရင်တပေါင်းလပေါ့တပေါင်းလကုန်ကန်ဒီ3လပိုင်းဆန့်ဆန့်ကြကျမတို့နွေပြိုးဆိုပြီးထောင်ရတယ်အခုကလူရဲ့ပြိုးလဲမထောင်ရဲကြတော့ဘူးလေတည်ငြိမ်မှုမရှိတဲ့အခါကျတော့တော်တော်တို့ပြိုးထောင်ကောက်ဆိုင်ပြိုးနှုတ်လေတော့သူတို့လာလို့ရှိရင်ပြေးရရင်ပို့ပြီးတော့အရင်နည်းတွေကလည်းကြအောင်မယ်ပြီးတော့မြေစီတွေကလည်းဝယ်ဖို့ရအခက်အခဲတွေရှိနေတယ်ကျမတို့အခု10ပေါင်းကရေရှိပေမဲ့နွေတပေါင်းကိုမဆိုင်ရဲဘူးဖြစ်နေကြပြီးတောင်းသူတွေက
နိုင်ငံရေးမတည်ငြိမ်တာကဒေသခံတွေရဲ့စိုက်ပျိုးရေးလုပ်ငန်းကိုအမိပြုနေရတဲ့အသက်မူဝန်းကြောင့်အလုပ်တွေထိခိုက်လာပြီးနောက်ဆက်တွဲကတော့စာဝတ်နေရေးအကျက်တဲတွေကြုံလာရပါတယ
်။စာဝတ်နေရေးအတွက်အခုဆိုလို့ရှိရင်စီတွေမဝယ်နိုင်ကြတော့ဘူး။စီလည်းမစားရတော့ဘူး။ဆန်ဆိုလို့ရှိရင်လည်းဒါအကြောက်ကြည့်နေရပြီ။စီဆိုလို့ရှိရင်မလွယ်ဘူးပေါ့။အခုလူတွေကဘာလည်းမဆက်ရဘူးဆိုတော့တိတ်တောင်မှမတွေ့ရဘူး။စိုက်ပင်ဆိုလို့ရှိရင်လည်းစပားဟာမြေဒီမပါဘဲနဲ့ဘလုံးမမရတဲ့အတွက်မြေစီရလည်းမရှိတဲ့အတွက်စိုက်ရင်လည်းအောင်မြင်မှာမဟုတ်ဘူးဆိုတာကြီးဆိုတော့ဒီတိုင်းတိုင်းပဲဒါဘလူးကျုံဘလူးဖြတ်တန်းရအောင်မယ်တော့မသိဘူးဒီတိုင်းကြီးဆိုရင်တော့ကျွန်တော်တို့ဘလူးမကိုမလွယ်တော့ဘူးလို့ပြောရမှာအနေထားပဲ
အာနာသိမီနောက်ဒေသခံတွေမှာအထွေထွေတက်တဲမှုတွေနဲ့ရင်ဆိုင်နေရပါတယ်ကုန်စည်လုံးတွေရေးရေးတက်လာပြီး73စီစီတွေနဲ့လေယာလုပ်ငန်းတို့မြေစီမြေရောစာစီပိုးသက်စီစီနှုံးတွေကြီးမြင့်လာပါတယ်စိုက်ပျိုးစည်းစကကြီးလာပြီးမဲ့တီးနှံကရတဲ့အကျိုးမြတ်ကတော့မရှိသလောက်ပါပဲစစ်ဘေးနဲ့မိဘကြောင့်တီးနှံတွေပျက်စီးဆုံးရှုံးနေရတယ်လို့ဒေတာရင်းစီရေးတင်မာမှုတွေကြောင့်ကုန်သွယ်မှုတွေကလည်းရပ်နေပါတယ်။စစ်တပ်ကကုန်သွယ်မှုကိုတင်းကျပ်ထားပြီးအရင်ကတိုင်းသားဒေသတွေမှာလုပ်ခဲ့တဲ့နမဲကျော်ဖြက်လေးပြက်စစ်စင်ရေးဖြစ်တဲ့သတင်းစီစဉ်မှုငွေကြေးရိတ်ခါနဲ့တပ်သားတွေစုဆောင်တဲ့ဖြတ်တောက်မှုတွေကိုစီရေးတင်မာတဲ့ဒေသတွေမှာစစ်တပ်ဘက်ကလှုပ်ဆောင်နေတဲ့အကြောင်းရွှေမပင်ခြေဆိုင်ဒေသခံကာကွယ်တပ်ဖွဲ့တစ်ခုဖြစ်တဲ့မြောင်ရမားပြည်သူ့ကာကွယ်တပ်ဖွဲ့ကောင်းဆောင်ကပြောပါဗျ။
အဲ့တော့စစ်ကောင်စီဘက်ကဒီပြည်သူလူထုရဲ့ရိတ်ခါတည်၍လမ်းကြောင်းတို့ကုန်ထုတ်လုပ်တဲ့လုပ်ငန်းတို့နောက်ပြီးတော့ဒီဘက်ကပုဂ္ဂိုလ်တွေပေါ့နော်တာစီပိတ်တင်တာတွေလည်းလုပ်ခဲ့တာရှိပါတယ်ဥပမာအဖြစ်ပြောရလို့ရှင်ကျွန်တော်တို့ဒီမျက်နှာဘက်ကလူတွေဟာမောင်ဝါကိုတက်ပြီးရောဆံဝယ်မယ်ဆိုလို့ရှင်ဆံဝယ်လို့မရပါဘူးကားပေါ်မှာပါလာတဲ့ဆံကူစစ်ကောင်စီဘက်ကဖမ်းဆီးပြီးရောတင်းစီလိုက်တဲ့အနေအထားတွေလည်းရှိရပါတယ်ဒီချင်းမြင့်ရဲ့အနောက်ဘက်တကြောလုံးကိုဒီရန်သူစစ်ကောင်စီဘက်ကနေပြီးတော့ဖြတ်လေးပြတ်လုပ်ခဲ့တာဆိုလို့ရှင်9လကျော်10လနေပါလောက်ရှိပြီပေါ့နော်အခုချိန်ဒီအောင်ကျွန်တော်တို့မြို့ပြဘက်ကနေပြီးတော့အခြေခံလူတန်းစားတွေစားတော့ဖို့ရန်အတွက်ဒီရိတ်ခါကုံမျိုးစုံတွေကိုတည်ယူဖို့ရန်အတွက်ယနေ့ထီအောင်တည်ယူခွင့်မရခဲ့ပါဘူ
းစကိုင်းတိုင်းကစိုက်ပျိုးလုပ်ငန်းကိုအဓိကမိခိုးအားထားရပြီးစပါးပဲကြံတဲ့တိနံမျိုးစုံစိုက်ပျိုးနိုင်တဲ့ဒေသဖြစ်ပါတယ် ဒုတန်ကရရှိထားတဲ့အချက်လက်တွေအရ2018ခုနှစ်ကစကိုင်းတိုင်းဒေသကြီးဟာမြန်မာနိုင်ငံမှာတတိယအများဆုံးစပားစိုက်ပျိုးတဲ့ဒေသဖြစ်ပြီးတော့ AR တိုင်းနဲ့ပဲခူးတိုင်းကတော့ပထမနဲ့ဒုတိယအများဆုံးစိုက်ပျိုးတဲ့ဒေသတွေပါစကိုင်းတိုင်းမှာဧက 1.8 တန်းလောက်စပားစိုက်ပျိုးနိုင်တဲ့ပြင်နိုင်ငံတွင်းကျန်အများဆုံးထုတ်လုပ်တဲ့ဒေသလည်းဖြစ်ပါတယ်ဒါပေမဲ့နိုင်ငံရေးမတည်ငြိမ်မှုနဲ့ဝင်ငွေအကျပ်တဲတွေကြောင့်လာမယ့်နှစ်တွင်စိုက်ပျိုးရေးပြန်လုပ်ဖို့မတည်ကြတဲ့အကြောင်းတောင်သူတွေကဒုအသံကိုပြောပြပါတယ်ရယမပြည်သူ့ကာကွယ်တပ်ဖွဲ့ကောင်းဆောင်ကတော့
အဓိကပြဿနာကတော့ဒီစစ်အာဏာသိမ်းမှုကြောင့်ပုံပြီးဆိုးွားသွားတာပေါ့နံပါတ်၁အချက်အနေနဲ့ကတော့ကိုဗစ်လိုင်းပေါ့နော်ကိုဗစ်မှာဆိုလို့ရှိရင်လည်းဒီတောင်သူတွေဘဝဟာနလန်မထွန်းနိုင်လောက်အောင်ယူလဲသွားတဲ့ဘဝရောက်သွားတာပေါ့နော်ကိုဗစ်ပြီးတဲ့ခါကျတော့အာဏာသိမ်းမှုပေါ့နော်စစ်အာဏာသိမ်းလိုက်တဲ့အချိန်မှာတောင်သူတွေဘဝဟာလုံးဝကိုမြောင်းနေရောက်သွားပြီကုန်းကောက်စရာမရှိအောင်ဘဝရောက်သွားပြီပေါ့နော
်စကိုင်းတိုင်းတွင်တိုက်ပွဲတွေနဲ့နေအိမ်တွေမိရှုခံရမှုကြောင့်ငရဲဆုံးခွာပြေးနေရတဲ့စစ်ပေးရှောင်ဦးကြီးကအနာသိမ်းပြီးနောက်ပိုင်းကနေအခု2022ဖေဖော်ဝါရီလအထိစစ်ဆောင်ဦးရေ300,000ကျော်ရှိနေလို့ဘာမာ Human Right Network ကထုတ်ပြန်ထားပါတယ်။ဒါပြင်စစ်တပ်ကမီးရှို့ဖျက်ဆီးမှုတွေကြောင့်2022မတ်လအထိသခိုင်းကဒေတာခန့်တွေရဲ့နေပေါင်း 4,800 ကျော်မီးလောင်ပျက်စီးခဲ့ရတယ်လို့ Data for မြန်မာအဖွဲ့ရဲ့စီးရင်ရသိရပါတယ်။စစ်တပ်ကသခိုင်းရဲ့ပါဝင်တနိုင်ငံလုံးမှာကျဉ်ထန်တဲ့ဖိနှိပ်မှုတွေနဲ့စစ်ရာဇဝတ်မှုတွေကျူးလွန်နေပြီးအခုလိုလှုပ်ရက်တွေကဒေသခံပြည်သူတွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်အောင်တမင်လှုပ်ဆောင်နေတာဖြစ်တယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကလှုပ်ဆောင်စီရင်ရေးမှုမတ်တင်စာရွှင်းလင်းကဒုအသံကိုပြောပါရယ
်စကိုင်းတိုင်းဒေသထဲမှာစစ်ကလာထဲမှာလည်းဒီအိုးရင်ကပြင်းနာအဖြစ်440အိမ်ပေါင်း440နှုံးနဲ့မိရှုဖြက်စီးခံရတယ်ရွာတွေတော်တော်တားခတ်ထားခံရတယ်တော့စကိုင်းတိုင်းဒေသကအများဆိုရင်ကျမတို့ကဒါအညာဒေသဒီဒီလိုမျိုးတော်လန်ပုံကန်နဲ့ဖြစ်ရတဲ့အဲ့လောက်ထိတင်းတင်းထန်ထန်မရှိခဲ့ဘူးဆိုတော့စကိုင်းတိုင်းဒေသဗမာအများစုနေထိုင်နေဆိုတော့ဒီလိုဒေသတွေမှာခိနေလိုက်ခြင်းအားဖြင့်ဗမာအများစုရဲ့ဒီတော်လန်စိတ်ဓာတ်ကိုချိုးနိုင်ဖို့ကြိုးစားတာပေါ့နော်သူတို့အကြောက်ဆုံးကအဲဒါဗမာအများစုပုံကန်လာမှာကိုကြောက်တယ်ပေါ့အဲ့တော့စကိုင်းတိုင်းကဒီတော်လန်မှုအားကောင်းဆုံးဖြစ်တော့စကိုင်းတိုင်းကိုသူတို့ကနမူနာအနေနဲ့တော်တော်လေးကိုပြင်းပြင်းထန်ထန်ကင်တွယ်နေရမြင်ရတယ်ပေါ့နော
်အာနာသိမ့်ပြီးနောက်ပိုင်းစစ်တပ်ရဲ့ရက်ဆက်တဲ့ကျူးလွန်မှုတွေဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ဆေးရဆူဝင်မှုတွေဖြစ်ကြောင်းကုလသမဂ္ဂကမကြသေးခင်ကကြေညာခဲ့ပါတယ်စစ်တပ်ဟာအရင်စစ်အာဏာသိမ်းမှုတွေထက်ပိုဆိုးွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလှုပ်ဆောင်နေပြီးကျူးလွန်သူတွေကအပြစ်ပေးအရေးယူခံရတာမျိုးမရှိတဲ့အတွက်ဆက်လက်ကျူးလွန်နေကြကြောင်းမတ်တင်စာရှင်းလင်းရေးကပြည့်စွက်ပြောကြားပါတယ်ဘဝရှိရေးမတည်ကြမှုတွေနဲ့အခက်အခဲတွေကြုံတွေ့နေရတဲ့ပလဲမျိုးနယ်မွတုံရွာကဦးမြင့်ကတော့
ဒီကာလကရှည်လဲရှည်လောက်တဲ့ရှည်သွားလို့ရှိနေပုံလေးတို့ကတော့ဒါမြုံမှတ်လို့မရဘူး။ဘာဖြစ်လာမယ်လို့ကိုပြောလို့မရတာ။ကာတော့ကိုဝါကဒါနိုင်ငံကြီးဦးလေးတို့မှလက်ထက်ရှိတာတော့တပတ်အစာမနော်။ဒါအမှန်ပြောမယ်ဆိုရင်ဦးလေးတို့ကသာဝန်နေရေးရဲ့အသက်မတည်အောင်ရဲ့အဓိကကျန်တာမြုံမှန်းတာပဲပေါ့အသက်မတည်ဘူးဦးလေးတို့တော်တော်ကြီးဆက်မှာ။ဒီတော်လည်းတာရှိတာနဲ့ဒီကြောင်ပြောရမယ်ဆိုရင်ဒါသမင်းကိုနတ်မှန်ဖို့ရပလွယ်လောက်ဘူး။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ခြေနဲ့မယ်လို့ဒိုးအံဖွဲ့သားတွေကမျှော်လင့်ပါတယ်။ဆောင်းမမှာလုံဆောင်ရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးအံတန်လွင့်အစီအစဉ်ကိုဒိုးအံရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့ဒိုးအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00ထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
ဖီယိုအမေရိကန်တန်ရဲ့စနေညပိုင်းမြန်မာဘာသာအတန်လွင့်အစီအစဉ်တွေကို9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ32ကီလိုဟတ်စ်9383ညနဲ့9383ညလိုင်းဒိုမီတာ51ကီလိုဟတ်စ်585လိုင်းလက်မီတာ190ကီလိုဟတ်စ်1505တို့ကနေအတန်လွင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့တပတ်အတွင်းသတင်းစူးစီးမှုတွေနဲ့အပတ်စဉ်ခဏတွေကိုနားဆင်ရမှာပါအခုအရင်ဆုံးတော့တပတ်အတွင်းသတင်းစူးစီးမှုတွေကိုမတင်ဆက်ပေးခြင်းစနေညအပတ်စဉ်ခဏဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ရမှာပါဆေးရာဇဝတ်မှုကျူးလွန်သူတွေကိုအရေးယူရေးဟာရှေးကြနာကျင်စွာဖြတ်တန်းရတဲ့ဖြစ်စဉ်တစ်ရပ်ဖြစ်တယ်လို့1992-95ဘော့စနီးယားစစ်ပွဲမှာဆေးရာဇဝတ်မှုကျူးလွန်ခံခဲ့ရပြီးအသက်ရှင်ကျန်ခဲ့သူတွေကယူကရိန်းပြည်သူတွေကိုပြောလိုက်ပါတယ်။ဒါကြောင့်ငြိမ်းချမ်းရေးရရှိဖို့ကိုလည်းမမေ့ကြဖို့တတိပေးလိုက်ပါတယ်။ဒီသတင်းစကားဟာမြန်မာနိုင်ငံနဲ့ရောဆက်စပ်နေပါသလား။ပို့အမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌဥခုံမြင့်ထွန်းနဲ့ဥတည်မောင်တန်းတို့ကမေးမြန်းဆွေးနွေးထားပါတယ်ရှင်။
ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ္တကဘာအစီအစဉ်မှာဆွေးနွေးကြတဲ့အကြောင်းအရာတချို့ဟာရွေးကောက်ပွဲမှာငင်းခုန်ကြတဲ့အကြောင်းအရာတွေဖြစ်လာကြပါတယ်။အော်စတြေးလျနိုင်ငံရဲ့ရွေးကောက်ပွဲမှာနိုင်ငံရေးခုလုံခွင့်တောင်းခံလာမဲ့ဒုက္ခတွေတွေအကြောင်းဟာအဓိကအကြောင်းတရားဖြစ်လာတယ်လို့ပြီးခဲ့တဲ့အပတ်ကပဲဆွေးနွေးခဲ့တဲ့ဟီချက်ကောင်းဘွားခြုံတာကိုအများပြည်သူနေရာတွေမှာပိတ်ဖြစ်မပိတ်တဲ့ကလည်းပြည်ထောင်နိုင်ငံတပ်ပရရွေးကောက်ပွဲမှာဆွေးနွေးကြတဲ့အကြောင်းအရာဖြစ်နေပါတယ်။ဒီဘက်မှာတော့ယူကရိန်းပြည်သူတွေကိုပြောလိုက်တဲ့ဘော့စနီးယားပြည်သူတွေရဲ့သတင်းစကားအကြောင်းကိုဆွေးနွေးကြပါတယ်။ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ပို့မျိုးသားဖက်ဒရယ်ကောင်စီ PNFC ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထောဖြစ်ပါတယ်။ဒီတော်စုငင်းကြရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွင်းမှုအဖွဲ့ဝင်တယောက်လည်းဖြစ်ပါတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးစပြီးအဲဆရာကိုမေးချင်တာကတော့ပေါ့နော်။ဆိုတော့ကျွန်တော်တို့ယူကရိန်းပြည်သူတွေကိုသတင်းစကားပါလိုက်တဲ့ဘော့စနီးယားပြည်သူတွေရဲ့သတင်းစကားသတင်းလေးပေါ့နော်ဒီတရားမျှတမှုအနည်းပြောလို့ရှိရင်စစ်ရာဆွေးမှုတွေနဲ့လူခွေချုပ်ဖောက်ခဲ့တာတွေကိုကျူးလွန်ခဲ့တဲ့သူတွေကိုအရေးယူဖို့ဆိုတဲ့ကိစ္စကနှစ်ပေါင်းများစွာရှည်ရှားပြီးနော်နာကျင်စွာဖြတ်တန်းရတဲ့ခရီးစဉ်ကြီးတစ်ခုဖြစ်တယ်အလုပ်သဘောနှစ်ခုရှိတယ်အဲ့တော့ငင်းတိုင်းအလုပ်ကလည်းဟိုလှုပ်ထားမဲ့အလုပ်ဟိုအလုပ်ကလည်းလှုပ်ထားမှာပဲဒါပြင်မဲ့သူရဲ့အလုပ်သဘောတဘောကနှစ်ရှည်ကြတဲ့အတွက်ကြောင့်မလို့ငင်းကြရေးကိုလည်းမိမထားဖို့ဘူအရောကပြောကျင်တဲ့သဘောပဲအဲ့ဒီသတင်းဆောင်ပါလေးကမြမကြီးချင်းနေနဲ့ကိုဆက်ဆက်နေတယ်လို့ပြောနိုင်ပါလားဆက်ဆက်တယ်ဆိုရင်ဘာဖြစ်ရတွေကြောင့်ဆက်ဆက်တယ်လို့ပြောလို့ရ
ငင်းကြရေးနဲ့တရားမျှတမှုဆိုတာဓာတ်ရိုက်ဆက်ဆက်နေတဲ့ကိစ္စဖြစ်ပါတယ်တရားမျှတမှုကိုအခြေမခံပဲအခြေမခံဘူးဆိုရင်အဲ့ဒီငင်းကြရေးကအတုပါပဲတရားမျှတမှုကိုအခြေခံမှလည်းငင်းကြရေးကအစ်စ်ဖြစ်ပါကျွန်တော်ဒီနေ့အခုဒီ290ကြော်ကြာတိုင်းသားတွေကနေပြီးတော့လက်နက်ကင်တွန်လိုင်းအေးပါဝင်နီလန်းမောင်းစုံနဲ့တွန်လိုင်းရေးကိုဆင်နွှဲတာကျွန်တော်တရားမျှတမှုမရတဲ့အတွက်ဒီကြာကျွန်တော်တို့ဒါတွန်လိုင်းရေးကိုဆင်နွှဲကြရတာဖြစ်ပါတယ်အခုတို့လည်းထုတ်နေတူပေါ့နော်ဒီအခုစစ်ကောင်စီကကျွန်တော်တိုင်းပြည်မှာအာဏာသိမ်းတယ်ဒီတရားအာဏာသိမ်းတဲ့အခါမှာလည်းလူလူကရွတ်တောက်တင်မြောက်တဲ့အစိုးရကိုမဲနေမှုဆိုတဲ့ဟာအကြောင်းပြနဲ့ဒီလိုမျိုးလုပ်တဲ့အခါကျတော့ဒါကတရားမျှတမှုအခြေမခံခဲ့တဲ့အခါမှာကျွန်တော်တိုင်းပြည်ဒီနေ့ဟာပြည့်စည်ရတာဖြစ်တယ်ဆိုတော့အခုဒီဘော့စီယာကပြောတာကသူတို့ပြောတဲ့တရားမျှတမှုရှာဖွေတယ်ဆိုတာကဒီတရားစွဲဆိုမှုတွေဆေးရဆိုမှုတွေကိုတရားခုံရုံးတင်တဲ့အပေါ်မှာဒါကိုအခြေခံပြီးပြောတာဖြစ်တော့ဒါကတော့ရေရှည်ဆောင်ရွက်ကြတဲ့ကိစ္စတရားဖြစ်ပါတယ်အဲ့တော့အခုလောလလမှာကျွန်တော်တိုင်းပြည်မှာငြိမ်းချမ်းရေးကိုတကယ်လူချင်းပဲဆိုရင်ကျွန်တော်တို့ဒီတရားမျှတမှုဆိုတဲ့အခြေခံကိုအခြေမခံဘဲနဲ့ကတော့ကျွန်တော်တိုင်းပြည်ငြိမ်းချမ်းမရနိုင်ဘူးတရားမျှတမှုနဲ့ငြိမ်းချမ်းရေးကတော့တိုင်းရဲ့အချိုးကြတယ်လို့ကျွန်တော်တို့အဲ့ဒီလိုတော့မြင်ပါတယ်ဆရာ
ဆွေးနွေးသွားတဲ့တရားမျှတမှုပေါ့နော်ဒီတောင်းကနေကျွန်တော်တို့ပြောရင်တော့တရားမျှတမှုဆိုတာနှစ်မျိုးရှိမှာပေါ့နော်အမှားချင်းကျွန်တော်တို့လူနည်းစုတွေရဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေမရတဲ့တရားမျှတမှုကျင်းမဲ့နေတဲ့တရားမျှတမှုတစ်မျိုးရှိပမာရေးပါနောက်တစ်ခါဆေးရဆွေးမှုလို့နော်နောက်ပြီးလူသားမျိုးနွယ်တရားလုံးပေါ်မှာကျူးလွန်တဲ့ရာဆွေးမှုလူကုလသမဂ္ဂအဲမနုကအချက်လက်ရှာဖွေနေတဲ့ကိစ္စမျိုးတွေဆိုင်ရာတရားမျှတမှုတစ်ခုရှိနေပေါ့နော်စောစောကတည်းကမှာဘော့စနီးယားပြည်သူတွေကပြောတာကတော့ဒုတိယတရားမျှတမှုမျိုးဆောင်နော်ဆိုတော့ကျွန်တော်တို့ပထမတရားမျှတမှုနိုင်ငံရေးအခွင့်အရေးတောင်းကနေ ပြောမယ်ဆိုလို့ရှိရင်ငင်းကြိုင်းရင်းနဲ့ပို့ပြီးတော့ဘလို့ဆက်ဆက်လေး
အခုကျွန်တော်တို့ကအမှယူကရိန်းကိုကျွန်တော်တို့ကပြောမယ်ဆိုတော့အခုရုရှားလိုနိုင်ငံကြီးကနေပြီးတော့မှဒါယူကရိန်းလိုနိုင်ငံကိုလက်ဆင့်ဟာလက်နက်အင်အန်တန်တာလုံတဲ့နိုင်ငံကြီးကနေပြီးတော့မှယူကရိန်းလိုနိုင်ငံတစ်ခုဝင်ပြီးတော့မှအကြောင်းပြချက်ခိုင်ခိုင်လုံလုံမရှိဘဲနဲ့အတင်းအရမဝင်ရောက်တင်ပိုက်ဒီလိုလုပ်တဲ့ကိစ္စကိုယူကရိန်းကပြန်ပြီးတော့မှဒါခုခံတွန်းလှန်တာဒါပဲခုခံတွန်းလှန်လိမ့်မယ်လို့ဒါကျွန်တော်တို့မထင်ခဲ့တဲ့ကိစ္စတရားဖြစ်ပါတယ်သူနည်းတူပဲကျွန်တော်တို့ဒီစစ်ကောင်စီကနေပြီးတော့မှအခုလိုအာဏာသိမ်းတဲ့ကိစ္စဒါကျွန်တော်လူတို့ရဲ့ရွေးကောက်တင်မြှောက်ထားတာကိုပယ်ဖျက်ပြီးတော့ဒီအာဏာသိမ်းတဲ့ကိစ္စဆိုနေပဲပြည်သူလူထုကအခုလိုလက်နက်ကင်ပြီးခုခံတော်လှန်တဲ့ဘဝတွေအသက်တွေဆိုရင်ခုခံတော်လှန်တဲ့အဆင့်ထိကိုမျောလင့်ခဲ့တဲ့သူတွေကအနည်းနဲ့များနည်းပါအဲ့တော့အခုကတော့ဗာလဲဆိုယူကရိန်းနဲ့ကျွန်တော်တိုင်းပြည်ရဲ့ဒါကမ္ဘာပြည်သူလူထုရဲ့ခံယူချက်တွေကတော့အရင်လိုမဟုတ်တော့ဘူးမတရားမှုတွေကတော့ရတဲ့နည်းလမ်းနဲ့အဆုံးစွန်ပြီးဒါကျွန်တော်တို့ဒါခုခံတွန်းလှန်မယ်ဒီဟာဒီပင်လေငင်းငိမ့်အတွက်ထပောက်ဖြစ်တယ်ဆိုရက်ခံယူချက်ကိုရောက်လာတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။ဒါကြောင့်မို့လို့အခုဒီငင်းငိမ့်ရလို့ဆိုတဲ့နေရာမှာဒီအင်အားကြီးသူတွေရဲ့ပေးသမျှယူကျွေးသမျှစာပေါ်ဝါနဲ့နေရတာငင်းငိမ့်မဟုတ်တော့မိမိတို့ရဲ့လွတ်လပ်မှုဒန်းတူမှုညီမျှမှုဒီလွတ်လပ်ခြင်းညီမျှခြင်းတရားညှတခြင်းဆိုတော့လောကပါဠိတရားတွေအခြေခံတဲ့ငင်းငိမ့်မှသာလေငင်းငိမ့်အစ်စ်မှဖြစ်တယ်ဆိုတဲ့ခံစားချက်ကတော့ကျွန်တော်ထင်တယ်ယူကရိန်းပြည်သူတွေနဲ့ကျွန်တော်တို့ဘာဒီပြည်သူလူထုပါဝင်ဒီနေ့ကမ္ဘာပြည်သူတွေရဲ့ဒါခံစားချက်လို့ကျွန်တော်ဒီလိုထင်ပါတယ
်။ဟုတ်ကဲ့ဒီလိုခုခံတော်လှန်ရေးတွေကိုကျွန်တော်တို့ဆင်နွှဲနေကြရတဲ့အခါမှာဆွေးနွေးညှိနှိုင်းရေးကိုပြစ်ပယ်ရမယ်ဆိုတဲ့သဘောလား
။အဲဆွေးနွေးညှိနှိုင်းရေးဆိုတဲ့ဟာကတော့ကျွန်တော်တို့ဘယ်လိုတိုင်းပြည်ရဲ့ပြဿနာတွေပဲဖြစ်ဖြစ်ကျွန်တော်တို့ဆွေးနွေးညှိနှိုင်းမှုနဲ့ရတော့အဆုံးသတ်ကြရတာဖြစ်ပါတယ်။သို့တော်လည်းတွေးဆွန်ဆွေးနွေးရတဲ့အခါမှာဆွေးနွေးကြရတဲ့အဆင့်တန်းအခြေအနေတွေရတော့စကားပြောမှာဖြစ်ပါတယ်။အခုဆိုရင်ကျွန်တော်တို့ဒါဆွေးနွေးခဲ့တဲ့ကိစ္စရပ်တွေမှာအစစ်တပ်ဘက်ကနေအပါစီယူပြီးတော့မှဒါအမြဲတမ်းလုပ်တယ်ဆိုရင်တော့ဒီဆွေးနွေးပွဲဆိုတာမဖြစ်နိုင်ဘူး။ဒုနည်းတူပဲစစ်တပ်ဘက်ကနေတကယ်ကျွန်တော်တို့တိုင်းပြည်ကိုဆွေးနွေးရင်းနဲ့ဖြစ်ရှင်းကိုဖြစ်စေချင်တယ်ဆိုရင်တော့ဖယ်ရယ်ပြည်တော်စုကိုတကယ်ခိုင်ခိုင်မာမာထူထောင်မယ်ဆိုတဲ့ပြတ်သားတဲ့ပေါ့နော်ဒီထင်ရှားတဲ့ပြရုပ်တွေကိုစစ်တပ်ဘက်ကလည်းပြဖို့လို့အတော့မဟုတ်ပဲနဲ့ဗိုလ်ချုပ်ခင်ကျွန်းတို့ဆောင်ရွက်ခဲ့တဲ့ကျွန်တော်1990ဝန်းကျင်ကငင်းငိုင်းယူကြည့်မယ်ဆိုရင်အလူမှုရေးစီးပွားရေးတွေကြိုက်တလောက်လောက်ကြနိုင်ငံရေးတော့မဆွေးမေးဖယ်ရယ်ပြည်တော်စုတည်ဆောက်ရေးဆိုတာမဟုတ်မရှိဘူးနိုင်ငံရေးဖြစ်စဉ်တွေကနေဝေးဝေးနေပြီးတော့ဒါနေကြတဲ့ဘဝမျိုးဆိုရင်တော့ဟိုတပ်ဟိုအဲ့ဒီလုံကတပ်မတော်ကပြောတဲ့အမျိုးသားနိုင်ငံရေးဦးဆောင်မှုခံကတော့တပ်မတော်ကပါမယ်ဆိုတော့ဝေဖန်လို့မရတဲ့ခေတ်ကာလမှာတနတ်တန်တွေလည်းမရှိတိုက်ပွဲတွေလည်းမရှိအဲ့ဒါငင်းငိုင်းရလာပဲကျွန်တော်တို့စောစောကပြောတယ်ကျွန်တော်တို့တိုင်းပြည်မှာလွတ်လပ်မှုတွေရှိရမယ်ဒန်တို့တရားမျှတမှုတွေရှိရမယ်လွတ်လပ်တဲ့တရားမျှတမှုမျိုးတွေဟိုအခြေခံတဲ့ငင်းငိုင်းရမှသာလေရေရှိတည်တာခိုင်ပြတာဖြစ်ပါတယ်ဒါကြောင့်ဒီငင်းငိုင်းရဲ့အတိတ်ပဲဖွင့်ဆိုမှုတွေပေါ်မှာမူတည်ပြီးတော့တစ်ဖက်နဲ့တစ်ဖက်ပြုမှုဆက်ဆံမှုတွေလည်းစကားပြောတာဖြစ်ပါတယ်တကယ်လို့ခုဟိုစစ်တပ်ဘက်ကနေပြီးတော့အဲ့ဒီကာလတော့ငင်းငိုင်းရေးမျိုးပဲငင်းငိုင်းရေးလို့ပန့်ယူပြီးတော့အခုလိုကျွန်တော်တို့ဒီတိုင်းသားပြည်သူလူထုတရလို့မော်လေဒီပြည်သူလူထုအပေါ်မှာဒီလိုပဲစိတ်အေးအင်အားနဲ့ဒီလိုဖြည့်စည်နှိပ်စက်တာမျိုးပါတော့ကျွန်တော်တို့ငင်းငိုင်းရေးမဟုတ်ဘူးအခုဆိုရင်ကျွန်တော်တို့ပြည်သူလူထုရဲ့တန်နေတန်ချမှုကအမတန်ပြတ်သားပါတယ်အမတန်လည်းပဲခိုင်မာကြတယ်အခုဆိုရင်ကျွန်တော်တို့လေရင်နေနဲ့အမြောက်တွေနဲ့အမတန်အစမတန်ပါလွန်အင်အားသုံးတဲ့ဟာတွေကိုရလက်နဲ့နဲ့ခုခံနေကြတာလေဒါအတင်ရှားဖြစ်ပါအဲ့တော့ကျွန်တော်တို့မြင်တဲ့အမြင်ကတော့ငင်းငင်းရေးမှာအတူရောင်ရှိတယ်အစ်စ်မှန်ရှိတယ်အဲ့အတူရောင်တဲ့အစ်စ်မှန်ကိုတော့ကျွန်တော်တို့ဟိုဗမာပြည်သူလူထုရောယူကရိန်းပြည်သူတွေရောကမ္ဘာပြည်သူတွေကတော့ထင်ရှားသိနေပြီလို့ဒီလိုပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့အာဆီယံကလည်းအားလုံးပါဝင်တဲ့ပြည်သူဆွေးနွေးရေးကနေမှာငင်းငင်းရေးဖြစ်စဉ်တစ်ခုကိုသွားဖို့ဆိုတော့အစုပြုချက်ကိုပြောခဲ့တယ်အဲ့တော့၅ချက်ပါတဲ့သဘောတူညီချက်မှာလည်းအဲ့ဒီအချက်တစ်ချက်ပြေဆိုဆွေးနွေးဆိုတဲ့အချက်ကအဓိကကြားတဲ့အချက်အနေနဲ့ပါခဲ့တယ်ပေါ့နော်။ဒါပေမဲ့အခုချိန်ထိကြည့်လို့ရှိရင်တပ်မတော်ကသွားနေတဲ့လမ်းကြောင်းကဒေါန်ဆန်းစုကြည် NLD ကိုခြံထားပြီးတော့တိုင်းငါလက်နက်ကိုင်တပ်ဖွဲ့တွေနဲ့တော့ငင်းငိုင်းစကားပြောကောင်းပြောမယ်ဆိုတဲ့လမ်းကြောင်းကိုရှောက်နေတဲ့သဘောရှိတယ်ပေါ့။အဲ့တော့ခုခုမြင်ထွန်းအနေနဲ့ဘယ်လိုမြင်ပါသလဲ။
ပထမဆုံးပြောရမယ်ဆိုရင်တော့အာဆီယံရဲ့ ဒီမူငါချက်ကတော့ကျွန်တော်တို့ဘုံအပြည်လက်တွေ့နိုင်ငံရေးနဲ့တော့လက်တွေ့မကြတဲ့ဖြစ်စဉ်ဖြစ်ပါတိုးတော်လည်းဘယ်လိုပဲဖြစ်ဖြစ်ဒီလိုဆွေးနွေးပြင်ဆင်ရေးလမ်းကြောင်းလေးကိုပြောလာတဲ့အပေါ်မှာကျွန်တော်တို့ကတန်ငင်းတမန်ကင်းရဒါလေးတွေကိုပြောနေရပြီမလို့တကယ်တကယ်တော့အာဆီယံရဲ့မူငါချက်ကိုအခုအမေကလည်းဆိုးရလိုပါလေဒါမျိုးတွေကိုထောက်ခံတာလေလုပ်နေတာပေါ့လေတိုးတော်ကျွန်တော်တို့ mai lu che khan tha mai so yin dai bian gan pu ko dong san su ji ne tamara yi ku win mi a pa win bo le nai ngai chin da ri che chin phaw a lut pi ai lu ri o a le ne tha wi lo tu lo a pa win bo chan lo a lo pa win ne su mu ko lut phu lo a lo a ku di dong san su ji lo u win mi lo pa win nai ngai chin da yi su ye so ra a si yan mu nga che de ma pa a lo jaw mu lo a si yan mu nga che di chan lo tai mi twet ko le twet cha cha che shin yi a twet daw tait pi lo le twet cha ma lo ma ho to do le ကျွန်တော်တို့
တန်ငင်းတမန်ငင်းရတော့ပို့ပြီးတော့လက်တွေ့ကျတဲ့ဆောင်ရွက်ချက်တွေဖြစ်ဖို့တိုက်တွန်းနေရတာပဲရှိပါတယ်။ဟုတ်ကဲ့ဒါဆိုလို့ရှိရင်နောက်ဆုံးမိကောင်းပါတော့ဆရာဦးခွန်မြင့်ထွန်းနေတယ်ဓမ္မငင်းချိုင်ဖြစ်စဉ်အလားအလာကိုဆရာဘယ်လိုမြင်ပါလဲ။ဆက်တရားစုပြေလုံးကြီးလာကမှာဆိုရင်တော့ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်း၃ခုကိုရခဲ့တယ်။တကယ်ပြောရင်တော့အဲ့ဒီပြည်တော်စုသဘော
ထည့်တာကတော့ဒီတက်မတော်ပါဝင်စစ်ကောင်စီအဖြစ်ပါတယ်။တနည်းအားဖြင့်ပြောရင်ကျွန်တော်တို့ဒီငင်းငင်းဖြစ်စဉ်တွေအကောင့်တွေပေါ်တဲ့အခါမှာအကောင့်တွေပေါ်တဲ့သူတွေရဲ့တာဝန်ယူမှုတာဝန်ခံမှုကအမှန်စကားပြောပါတယ်။ပြောရမစရင်ကျွန်တော် NCA ကိုအခြေခံပြီးပေါ်ခဲ့တဲ့အကောင့်တွေပေါ်မှုကိုစစ်တပ်ကနေပြီးတော့တာဝန်ယူခဲ့ဦးတာဝန်မခံခဲ့ဘူး။ထိုနေ့တွေတာဝန်ယူတာဝန်မခံတဲ့အပြင်ကို NCO ချိုးဖောက်ပြီးတော့မှအင်အားသုံးပြီးတော့မှအာဏာသိမ်းတာကိုလုပ်ခဲ့တယ်။အဲ့တော့ကျွန်တော်တို့ဒီနေ့ငင်းငင်းရဲ့အလားလာဟာဒီနေ့ဒီတပ်မတော်ကဒီငင်းငင်းဖြစ်စဉ်ဒီပေါ်မှာတောင်းယူမှုတောင်းခံမှုကင်းမဲ့ခဲ့တာဒီအပေါ်မှာမူတည်ပြီးတော့ဆက်ပြီးဘယ်လိုသွားမလဲအဲတကယ်ကိုငင်းငင်းကိုဖြစ်စေခြင်းနဲ့ဆိုရင်တော့တပ်မတော်အနေနဲ့ကဖဲရယ်ပြည်တော်စုတိဆောက်ရေးအတွက်ကိုခိုင်မာတဲ့ပြယုတ်ကိုပြဖို့လိုတယ်ဥပမာဖြစ်ပြောရရင်တပ်မတော်ကလာမဲ့နိုင်ငံရေးမှာတပ်မတော်ကကျွန်တော်ဖဲရယ်ပြည်တော်စုတကယ်ချူတောင်းမှာဆိုရင်တပ်မတော်ဒီတပ်မတော်နေရာမှာနေမယ်စစ်တပ်ကစစ်တပ်နေရာမှာနေမယ်အယတကုတ်ကဲမှုရဲ့အောက်မှာတပ်မတော်ကရှိရမယ်ဆိုတဲ့အချက်မျိုးတွေအားပါဝင်ခိုင်ခိုင်မာမာတော့ဒီလိုတာယုတ်ပြီးတော့ပြနိုင်ဖို့လို့အဲ့ဒီလိုပြယုတ်တွေပြနိုင်မှုမရှိပဲနဲ့ကျွန်တော်တိုင်းပြည်အတွက်ဒီငြိမ်းချမ်းရေးဖြစ်စဉ်ဒီလိုအလားလာတော့ဒီလိုနီးလာနေတော့လုပ်လို့မရအောင်အဲ့တော့ကျွန်တော်တို့ကဒီနေရာမှာဒီတရားမျှတမှုနဲ့တည်ငြိမ်မှုရှိဖို့ဆိုလို့ရှိရင်ကျွန်တော်မှန်ကန်တဲ့ဘက်တစ်ဖက်ကနေအနိုင်ရရှိမှလည်းဒီလိုဒီငိမ့်တဲ့အခြေအနေတရားကိုပေါ်ဆောင်နိုင်မှာဖြစ်ပါတယ်။ဒုံဒီမဟုတ်နှစ်ဖက်စလုံးကတေချာတဲ့ဂတိကိုဒီပြယုတ်တွေခိုင်မာပြပြီးတော့ဆွေးနွေးဖြစ်ရှင်းနိုင်မှာလည်းဖြစ်မှာဖြစ်ပါတယ်။အကြောင်းမလို့ဒီနေ့အခြေအနေမှာတော့ကျွန်တော်တို့ဆွေးနွေးဖြစ်ရှင်းနိုင်မဲ့အခြေအနေတွေကတော့အတိုင်းအတာတစ်ခုပြီးတော့ကျွန်တော်တို့လိုအပ်နေမှာဖြစ်ပါတယ်။ဟုတ
်ကဲ့ကျေးဇူးတင်ပါတယ်ဦးခွန်မြင့်ထွန်းခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ
်။ဟုတ်ကဲ့အခုဆွေးနွေးသွားသူကတော့ကျွန်တော်တို့ပို့မျိုးသား Federal Council ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းဖြစ်ပါတယ်။ကျွန်တော်တော့မှာ
ဥတည်မောင်တန်းဆွေးနွေးတင်ပြပေးခဲ့တဲ့စစ်ရာဇဝတ်မှုငြိမ်းချမ်းရေးနဲ့တရားမျှတမှုအကြောင်းကိုနားဆင်ကြရတာပါရှင်။အခုဆက်ပြီးတော့တပတ်အတွင်းနိုင်ငံတကာသတင်းတွေမတိုင်ခင်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖြစ်ထွန်းမှုသတင်းတွေကိုအရင်ဆုံးပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာနိုင်ငံသားငွေလဲလှယ်မှုဆိုင်ရာကန့်သတ်ချက်ကင်းလွန်ခွင့်စီရင်စစ်ကောင်စီထုတ်ပြန်လိုက်ပါတယ်။စစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမြန်မာပြည်သူပြည်သားတွေစီးလုံးညှို့ညွတ်မှုမှုရှိကြဖို့စကားပါကြောင့်တည်င်းထွက်လာပါတယ်စစ်ပွဲတွေကြောင့်နေရက်စွန့်ကထွက်ပြေးနေရတဲ့ပြည်သူတွေလည်းလေတံမိုးတံနဲ့ထပ်ပြီးကြုံနေကြရပါတယ်ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာတည်င်းတွေကိုနန်းလောင်နဲ့ကိုဝင်းခမောင်တို့ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံထဲကနိုင်ငံခြားငွေလက်ခံရရှိသူတွေအနေနဲ့တရက်အတွင်းမြန်မာကျပ်ငွေနဲ့လဲရမယ်ဆိုတဲ့ဗဟုပန်ရဲ့သတ်မှတ်ချက်ကနေကင်းလွတ်ခွင့်ရှိတဲ့ကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေထက်မှနိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံထားသူတွေတန်ယုံတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ NGO အဖွဲ့အစည်းတွေပါဝင်ပါတယ်။ဧပြီလ3ရက်နေ့ကဗဟိုဘဏ်ကထုတ်ပြန်လိုက်တဲ့နိုင်ငံခြားငွေလဲလှယ်မှုဆိုင်ရာအသေးစိတ်စီမင်းစည်းကမ်းတွေကိုဆက်ပြီးတော့ရေးဆွဲနေတယ်လို့စစ်ကောင်စီကရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးကဧပြီလ23ရက်နေ့အစည်းအဝေးမှာပြောကြားခဲ့တယ်လို့ AP သတင်းတရမှာရေးပါတယ်။ဒီလိုကွင်းလွတ်ခွင့်ရမယ့်နိုင်ငံခြားကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေထဲမှာတိလဝအထူးစီးပွားရေးဆောင်ကစီးပွားရေးလုပ်ငန်းတွေလည်းပါဝင်တယ်လို့ဆိုပါတယ်။ ထောက်လာနဲ့မြန်မာကျန်ွေလဲလဲရမှာကျန်ွေတန်ဖိုး2000ကျော်အထိရောက်လာတာကိုထိန်းချုပ်နိုင်ဖို့အတွက်ပဟုဘန်ကအဲ့ဒီကန့်သတ်ချက်တွေကိုထုတ်ပြန်လိုက်တာဖြစ်တယ်လို့ဦးအောင်နိုင်ဦးရဲ့ပြောကြားချက်ကိုကိုကပြည် AP သတင်းမှာရေးပါတယ်ဧပြီလ3ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ဒေါ်လာကို1850ကျပ်နဲ့လဲလှယ်ဖို့ဗဟိုဘဏ်ကသတ်မှတ်ခဲ့တာပါဈေးကွက်ပေါက်ဈေးနဲ့လျှော့ပြီးတော့သတ်မှတ်ထားတဲ့ငွေလဲနှုန်းနဲ့အဲ့ဒီလိုနိုင်ငံခြားငွေပြန်သွင်းရမယ့်ဥပဒေအကြောင်းမြန်မာနိုင်ငံရဲ့နိုင်ငံခြားငွေသုံးဆွဲလက်ပတ်မှုကိုပြင်းပြင်းထန်ထန်တိုက်ခိုက်သွားစေလိမ့်မယ်လို့အမေရိကန်ဗြိတိန်ပြင်သစ်ဩစတြေးလျနဲ့တခြားကုန်သည်ကြီးများအတင်တွေကထုတ်ပြန်ခဲ့ကြသလိုဂျပန်စင်ကာပူစတဲ့မြန်မာနိုင်ငံမှာအများအပြားရင်းနှီးမြှုပ်နှံထားကြတဲ့နိုင်ငံတွေကတန်ယုံတွေကလည်းသူတို့ကိုကင်းလွတ်ခွင့်ပေးဖို့တောင်းဆိုခဲ့ကြတာပါမြန်မာနိုင်ငံမှာမနေ့ဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းပြပကုမ္ပဏီတော်များများနိုင်ငံတွင်းကနေထွက်ခွာသွားကြပြီးတဲ့နောက်စစ်ကောင်စီအနေနဲ့နိုင်ငံတွင်းငွေပြက်လက်မှုနဲ့ရင်ဆိုင်နေရတဲ့ဆိုတော့ပြောဆိုမှုတွေလည်းထွက်ပေါ်လာနေတာဖြစ်ပါတယ်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းမတည်မငြိမ်အခြေအနေတွေကြောင့်အမေရိကန်စစ်သားဝင်တဲ့အဖွဲ့ Peace Corps ရဲ့လုပ်ငန်းတွေရပ်ဆိုင်းတော့မှာဖြစ်ပါတယ်မြန်မာနိုင်ငံမှာမတည်ငြိမ်မှုတွေစူပူမှုတွေနဲ့လက်နက်ကိုင်ပြည်ပခါတွေဆက်လက်ပေါ်ပေါက်နေပြီးစစ်သားဝင်တဲ့တွေဘေးရန်တွေကင်းကင်းအလုံးလုံးနိုင်မှာမဟုတ်တာကြောင့်လုပ်ငန်းတွေရပ်ဆိုင်းရမှာဖြစ်ကြောင်း Peace Corps အမှုဆောင်အရာရှိချုပ် Carol Span ကဧပြီ17ရက်နေ့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါPeace Corps စေတနာဝန်ထမ်းတွေမြန်မာနိုင်ငံမှာလုပ်ငန်းတွေမလုပ်နိုင်ပေမဲ့ကမ္ဘာတစ်လောင်းကကျန်းမာရေးနဲ့လုံခြုံရေးအတွက်စိတ်ချရတဲ့နေရာတွေမှာလုံလုံကြရမှာဖြစ်ကြောင်းနဲ့တစ်ချိန်ချင်းမြန်မာနိုင်ငံမှာအခြေအနေတွေပြန်ကောင်းမွန်လာရင်တော့လုပ်ငန်းတွေပြန်ဆောက်မှာဖြစ်ကြောင်းလည်းပြောပါတယ် Peace Corps ဖွဲ့ဟာမြန်မာနိုင်ငံမှာ2016ခုနှစ်ကစပြီးလုပ်ငန်းတွေစတင်ခဲ့ရမှာကိုဗစ်ကာယောဂါကြောင့်လုပ်ငန်းတွေရပ်နားခဲ့ရတဲ့2020ပြည့်မတ်လအထိအင်္ဂလိပ်စာတင်ကြားပို့ချပေးဖို့စေတနာဝန်ထမ်း89ယောက်ဆေးလွှတ်ထားတာဖြစ်ပါတယ် Peace Corps စေတနာဝန်ထမ်းအဖွဲ့ကြီးကိုနိုင်ငံတကာမှာရှိတဲ့လူမှုအတိုင်းအဝိုင်းတွေအတွင်းအကူအညီပေးဖို့အတွက်1962ခုနှစ်မှာအမေရိကန်သမ္မတ John F. Kennedy ကဖွဲ့စည်းပေးခဲ့တာပါအဲ့ဒီချိန်ကစပြီးနိုင်ငံပေါင်း142နိုင်ငံကိုစေတနာဝန်ထမ်းပေါင်း 24,000 ကျော်တာဝန်ထမ်းဆောင်ဖို့ဆေးလွှတ်ပေးနေတာဖြစ်ပါတယ်
မြန်မာစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမြန်မာပြည်သူပြည်သားတွေစီလုံးညီညွတ်ကြဖို့သတင်းစကားပလိုက်ကြောင်းနှိဆက်သူတွေကိုကူကားပြီးတော့ Writers သတင်းတရမှာဖော်ပြထားပါတယ်။တဟာစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းထားတဲ့ဒေါက်အောင်ဆန်းစုကြည်စီကရှာရှာပပကြားတဲ့သတင်းစကားလည်းဖြစ်ပါတယ်။နိုင်ငံတော်လျှော့ချက်အဝရချိုးဖောက်မှုဆွဲချက်အပြင်အကျင့်ပြတ်ချဆမှုဆွဲချက်အတော်များများနဲ့ပါတရားရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ထောင်နဲ့အနှစ်150ကျော်အထိအမြင့်ဆုံးပြစ်ဒဏ်ချမှတ်နိုင်တဲ့ဆွဲချက်တွေနဲ့တရားရင်ဆိုင်နေရတာပါပြည်သူတွေစီလုံးညီညွတ်ကြဖို့ပူပူလင်းလင်းပြောဆိုကြဖို့မတူညီတဲ့အမြင့်တဘောသားတွေကိုလည်းစိတ်ရှည်တီကံစွာဆွေးနွေးကြဖို့သတင်းစကားပလိုက်တယ်လို့နာမည်မဖော်လို့တဲ့အဲ့ဒီသတင်းရင်းမြစ်ကိုကားပြီးတော့ရိုက်တာသတင်းမှရေးသားထားတာပါထောင်ဆန်စုကြည်ရှင်ဆိုင်နေရတဲ့တရားရေးရာကိစ္စရပ်တွေကိုပြောဆိုရမျိုးမလုပ်ဖို့စစ်ကောင်စီကတားမြစ်ထားတာပါစီလုံးညီညွတ်မှုရှိကြပါဆိုပြီးထောင်ဆန်စုကြည်ဘာကြောင့်တိုက်တွန်းတာလဲဆိုတာအသေးစိတ်မပြောပေမဲ့လည်းစစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးဖို့ပြောတာမဟုတ်ဘူးလို့လည်းအဲ့ဒီသတင်းရင်းမြစ်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့မှတ်ချက်ပေးဖို့စစ်ကောင်စီပြောခွင့်ရသူကိုရိုက်တာသတင်းဌာနကဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ကြားချက်မရှိဘူးလို့လည်းဖော်ပြထားပါတယ်
မနေ့ကဆက်အနာသိပြီးနောက်ပိုင်းမြန်မာနိုင်ငံဒေသတော်တော်များများမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ရောဒေသခံကာကွယ်တပ်ဖွဲ့တွေနဲ့ပါစစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲမရက်သေးသလိုကိုပိုင်အုပ်ချုပ်တဲ့ဒေသတွေဖြစ်ကြီးညာလာတဲ့ဒေသတချို့လည်းရှိလာပါတယ်။ကရင်ပြည်နယ်နဲ့မွန်ပြည်နယ်ထဲမှာလည်းစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့တွေမကြာခဏဆိုလိုတိုက်ပွဲတွေရှိနေတယ်လို့ KNU ကထုတ်ပြန်ထားပါတယ်။KNU တပ်မှ1ထိန်းချုပ်ရာနေရာတွေမှာဧပြီလအတွင်းတိုက်ပွဲ5ကြိမ်ထက်မနည်းဖြစ်ခဲ့ပြီးစစ်ကောင်စီတပ်တွေကတော့အခုရက်ပိုင်းမှာပဲဒေသခံရွာတွေဘက်လက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ KNU ကပြောဆိုပါရယ်။စီရေးတင်းမာနေတဲ့မကွေးတိုင်းစကိုင်းတိုင်းဘက်မှာလည်းစစ်တပ်ရဲ့နေပြည်တော်ရှင်းလင်းမှုကြောင့်ရွာတွေဆက်ပြီးမီးရှို့ခံရတယ်လို့ဒေသခံတွေကဆိုပါရယ်။ဧပြီလ18ရက်နေ့ညကအဖြစ်အပျက်ကိုကိုယ်တိုင်ကြုံခဲ့ရတဲ့ရွာခံတယောက်ကအခုလိုပြောပါရယ်။
ကျွန်တော်တို့ညပါတော့ခွန်မာကြီးဘွဲမှာစပြီးတော့စစ်ကောင်စီတပ်ကကျွန်တော်အနောက်ကနေစကြောထိုးပြီးပြန်လာရည်လားကျွန်တော်ရွာဝင်ပြီးတော့မှစရရချင်းနဲ့ကျွန်တော်တို့မီးဆို့သွားတယ်ခင်ဗျာစစ်ဝစ်စစ်ဆောင်နေတော့ပါခင်ဗျာကျွန်တော်တို့ကတို့ဝင်တဲ့ရွာတိုင်းကိုမီးဆို့နေတာဆိုတော့ကျွန်တော်တို့ရွာတွေကတို့အိမ်ကိုစကြောထိုးလိုက်ဆိုတော့ဒီလိုကျွန်တော်တို့ကပြည်သူတွေကတော့ရှောင်နေရတယ်ခင်ဗျာအဲ့ဒါကျွန်တော်တို့အနီးကပ်ရှိတဲ့နေရာကနေကဘာတနေရာနေမှာကျွန်တော်တို့တို့ဝင်လာတဲ့လမ်းကိုချောင်းကြည့်နေတော့တို့ရွာဝင်ခြင်းကိုတော့တောက်တန်းပြီးတော့မှရွာတွေပြက်ပြေးခိုင်းတယ်အိမ်ကြီးလိုက်မှုရတယ်မပြေတော့မီးဆို့သွားပါတယ်ညာတော့ကလည်းကျွန်တော်တို့သူတို့ရွာမှာတော့နေပြီးတော့မှချက်ပြေးဖမ်းပြီးတော့မှချက်ပြေးဝတ်တွေကိုဖမ်းပြီးတော့မှချက်ပြေးစားတော့ပြီးတော့မှနေတယ်နေပြီးတော့မီးဆို့တယ်ဆိုပြီးတော့မနေ့ကျတော့လည်းကျွန်တော်တို့ကျန်တဲ့အိမ်တွေကိုထပ်ဆိုးပြီးတော့မှဖတ်တော့တယ်ခင်ဗျာပြီးတော့ညာတော့ညောင်ပက်ဝန်းဆိုးနေတော့ကျွန်တော်တို့သူတို့ဆိုးပြီးတော့မှထွက်တော့ကျွန်တော်တို့ Wanita yang lagu wanita ni ni, ah ni tu yang ni ngalor lagi yang ini ular tu tu ramai macam orang kat dia suka ni semua.
Sepuluh hari jauh data bangsa mah belu ya tua bini yang tu rile ini mpya nanti be, sana ye ka siwa sahaja pun kuni muzon luar ni je mah, lebih entah bi muda terlalu toka deskan jahit deh ini biasi ke awal eh. Chimpi ne jekai bine, magui rai ne sakai tai ne ga, ya yi doka de skanui ma, li ne mura jau te inui piasi bi keke jouni cha abare. Jekai bine re ga, miau u jau to paoin miu ne chou ma, li bine tai ke, mo te tanzoa juare duet, piruin doka de skan akku li se ga, ya yi de in tong ya temane piasi duare lu, jekai tai na miu ne miya si yo, REC ga piu bare, ni inui piasi duare duet, doka de ri duet ni siya keke ne jouni ya bi,
တဲ့ရင်တွေပြန်လဲတိစားဖို့အတွက်လဲအကူအညီတွေလိုအပ်နေကြတယ်လို့ကုညီပေးနေသူတွေကပြောပါတယ်။စီဒီအမ်အကြမ်းမဖက်အာဏာပိုင်ဆိုင်ရေလှောင်ရှားမှုမှာပါဝင်ခဲ့ပြီးတော့ဖန်စစ်ခံရတဲ့ကျမရေးဝန်ကြီးဌာနအကြီးအကဲရရှိတဲ့ဦးကိုမြန်မာစစ်ကောင်စီကအဂရိလိုက်စားမှုဆွဲချက်နဲ့မန္တလေးတရားရုံးတစ်ခုကထောင်သားတွေအသည့်ချမလိုက်ပါတယ်။ကိုဗစ်ကာကွယ်ဆေးထုတ်လုပ်ငန်းတွေမှာပဏာငွေဆု နေမှာထောင်ဒဏ်၃နှစ်နဲ့ဂျမားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာစိုးဦးကိုတော့ထောင်ဒဏ်တစ်နှစ်စီအမိန့်ချမှတ်ခဲ့တယ်လို့မြန်မာစစ်ကောင်စီကထုတ်ပြန်ပါတယ်။ကုလသမဂ္ဂကထောက်ပံ့ထားတဲ့ကိုဗစ်ကာကွယ်ဆေးရမုံငွေကြီးထဲကလက်ကျန်ငွေတွေကို UNICEF ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ကိုပြန်လည်လွှဲပေးခဲ့တဲ့ဒေါက်တာထထလင်းကိုငွေကြေးထိန်းသိမ်းဖို့ပြက်ကွက်ခဲ့တဲ့အတွက်ဆိုပြီးတော့အရေးယူခဲ့တာပါ။ဒေါက်တာစိုးဦးကိုတော့အဲ့ဒီငွေတွေကိုကြီးကြပ်ဖို့ပြက်ကွက်မှုနဲ့အရေးယူခဲ့တာဖြစ်ပါတယ်။တက်မတော်သတင်းမှန်ပြန်ကြားရရဲ့ပြီးခဲ့တဲ့ထုတ်ပြန်ချက်အရတော့ဒေါက်တာထထလင်းဟာတိုးချက်ကာကွယ်ဆေးတို့လုပ်ငန်းလက်ကျန်ငွေကျပ်162တန်နီးပါးကိုငွေစင်းမရှင်မနဲ့ CDM အကြမ်းဖက်အာဏာဖီဆိုင်ရဲ့လှုပ်ရှားမှုမှာပါဝင်ခဲ့တဲ့အပြင်အမျိုးသားညီညွတ်ရေးအစိုးရ NUG ကျမရေးဝန်ကြီးဒေါက်တာစိုးဝေဆိုးနဲ့ဆက်သွယ်ဆောင်ရွက်ခဲ့တယ်လို့စုစွဲဖော်ပြခဲ့ပါတယ်။2023ခုနှစ်ဖေဖော်ဝါရီလ20ရက်နေ့ကသူကိုယ်ပိုင်လူမှုကွန်ရက်ပေါ်ကဖော်ပြချက်မှာတော့ကာကွယ်ဆေးဝယ်ယူထားတဲ့ကိစ္စအသေးစိတ်ကိုတက်သေးရင်းနဲ့တကွကျမရေးနဲ့အားကစားဝန်ကြီးဌာနကိုပေးပို့ပြီးဖြစ်တယ်လို့ဒေါက်တာထထလင်းကဖော်ပြခဲ့ပါတယ်။NUG ဝန်ကြီးဒေါက်တာစောဝေဆိုးနဲ့ဆက်သွယ်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့ပတ်သက်လို့အမှုစီရင်ခြင်းရှိမရှိမြန်မာစစ်ကောင်စီထုတ်ပြန်ချက်မှာမပါရှိပါဘူး
။နိုင်ငံတော်ကြီးညိုပြတ်အောင်ပြုလုပ်မှုအပါအဝင်ဆွဲချက်၃ချက်နဲ့တရားရှင်ဆိုင်နေရတဲ့ VOA မြန်မာပိုင်းရဲ့ပင်တိုင်းဆောင်းပါးရှင်ဦးစီတူအောင်မြင့်အမှုတွေကိုစတင်ကြားနာစစ်ဆေးနေပြီလို့သူရှင်းနေကပြောပါတယ်။ဦးစီတူအောင်မြင့်နဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်တို့ကိုဗဟန်းမြို့နယ်ရွှေကုံရိတ်မှန်အရာတိုက်ခန်းတစ်ခုမှာ2022ခုနှစ်ဩဂုတ်လ15ရက်နေ့ကဖမ်းဆီးသွားတာပါလောလောဆယ်အင်းစိန်ချင်းထောင်မှာဖမ်းဆီးခံထားရတဲ့ဦးစီသူအောင်မြင့်ဟာကျမ်းမာရေးအတွက်လိုအပ်တဲ့ဆေးကြားဖို့တောင်အခက်အခဲဖြစ်နေတယ်လို့သူရှင်းနေကဆိုပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကတစင်ဦးစီသူအောင်မြင့်ဟာတပ်မတော်နဲ့စစ်ကောင်စီပေါ်ဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပေးပို့ခဲ့တဲ့အတွက်ဆိုပြီးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ကြောင်းစစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါတယ် VOA မြန်မာပိုင်းဌာနမှူးဦးတန်းလွင်ထွန်းကတော့VOA အတွက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်မတွေဟာအချက်လက်အခြေခံရေးသားထားတာတွေပဲဖြစ်ပြီး VOA ကိုသတင်းဆောင်မရေးသားပေးပို့လို့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တဲ့အကြောင်းမှန်မှန်ကန်ကန်ထောက်ပြရေးသားနေတဲ့သတင်းသမားတွေကတဆင့်စစ်ကောင်စီအနေနဲ့ပြည်သူတွေကြားကအတန်ကိုသိအောင်နားထောင်ဖို့ဆိုတာလိုအပ်လိမ့်မယ်လို့အာဏာပိုင်တွေကပြောခဲ့ပြီးဦးစီသူအောင်မြင့်ကိုအမျက်ဆုံးလွှတ်ပေးဖို့တောင်းဆိုထားပါတယ်မထထခိုင်ဟာလေမတရားအသင်းဆက်သွယ်မှုဆွဲချက်နဲ့တရားရှင်ဆိုင်နေရတာပါလောလောဆယ်ဖမ်းဆီးခံထားရတဲ့တရင်သမားတွေကအလွတ်တန်းတရင်တော့ကိုစိုးရစာထုံကိုလည်းအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှ52ကကြီးနဲ့တရားဆွဲလိုက်တယ်လို့သူနဲ့နှီးဆက်သူကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2022ခုဖေဖော်ဝါရီ1ရက်နေ့ကစပြီးဒီကနေ့ထိစစ်ကောင်စီကဖမ်းဆီးခဲ့တဲ့တရင်သမားပေါင်းအယောက်100နီးပါးရှိခဲ့ပြီးတချို့ပြန်လုခဲ့ပါတယ်မြန်မာနိုင်ငံလုံးမှာလောလောဆယ်ဖမ်းဆီးခံထားရတဲ့တရင်သမားပေါင်း80ဝန်းကျင်ရှိပါတယ်။တရင်သမားတွေကအများဆုံးတရားစွဲခံထားရတာကတော့တပ်မတော်ကိုအကြီးညိုပြက်စီမှုဥပဒေပုံမှ905ကကြီးနဲ့ဖြစ်ပြီးဆက်သွယ်ရေးဥပဒေပုံမှအပြင်နှိရှေထောင်ချနိုင်တဲ့မတရားအသင်းဆက်သွယ်တဲ့ဥပဒေပုံမှနိုင်ငံတော်အကြီးညိုပြက်အောင်ပြုလုပ်မှုတို့နဲ့ပါတရားစွဲဆိုတာတွေလှုပ်လာခဲ့ပါတယ်။
ဒီလိုမြန်မာနိုင်ငံရဲ့ပတ်သက်တဲ့တပတ်အတွင်းသတင်းတွေကိုနားလောင်တဲ့ကိုဝင်းခမောင်းတို့ပြောပြပေးသွားတာပါအခုဆက်ပြီးရုရှားတိုက်ချင်းပြစ်ထုံစမ်းသပ်အောင်မြင်တဲ့သတင်းအပအဝင်တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုပြောပြပေးကြပါမယ်ဆက်မှုထိပ်သီးနိုင်ငံ20ရဲ့ဘန်နာရေးဝင်ကြီးများအစည်းအဝေးမှာရုရှားကိုစန့်ကျင်တဲ့အနေနဲ့အမေရိကန်နဲ့တခြားကိုယ်စားလှယ်ခံမကနေထထွက်သွား
song che gong yutare Mariupol myo ga tamani sayong shi ya go Russia tat phwe re win tai phu tamna Vladimir Putin ga di de sai ma naw pai ma nyun ja lai ba de a ni a mya ye atwet di sayong go Russia tat de win tai me a sa ai niya go yin da gao ma pyan lo mya nai ne a thi tin jet swa pai so tha de ne su pi lo Russia ka kwai win ji sa ki shu ku go tamna Putin ga yut tan ga ni dai yai thau lin pya ta ni de a si pwe pwe twe ma nyun ja jet pi ke ba de ဤပါရဲ့ Mariupol စစ်ကမ်းမြို့က as of the Tamni စစ်ရုံနေရာမှာ Ukraine တပ်ဖွဲ့ဝင် 2000 လောက်ရှိနေသေးတဲ့အကြောင်းဒါပေမဲ့ကျန်တဲ့နေရာတွေအားလုံးကို Russia ကသိမ်းပိုက်ထားပြီးဖြစ်တဲ့အကြောင်း Russia ကဝန်ကြီးချုပ်ကတမရ Putin ကိုပြန်လည်ပြောခဲ့ပါတယ် Russia ကသိမ်းပိုက်ထားပြီးဖြစ်တဲ့ Crimea ဒေသနဲ့ Russia ကိုထောက်ခံတဲ့ Ukraine အရှေ့ပိုင်းဒေသဆက်သွယ်နိုင်ရေးအတွက် အခရာကျတဲ့ဒီမြို့ကိုသိမ်းပိုက်လိုက်နေတာဟာ Russia တို့အတွက်စီးရဲအရာမဟာဗျူဟာမြောက်တဲ့အမြင်မှုတွေဖြစ်ပါတယ် Mariupol မြို့မှာပိတ်မိနေတဲ့ Ukraine ရဲ့သားတွေကိုပက်စကာလေးကြီးနဲ့ဟျူမနီတေးရီယန်ကော်ရီဒါလို့ခေါ်တဲ့စာနာမှုဆိုင်ရာလမ်းကြောင်းကနေပုံတွေ့နေတဲ့အကြောင်းတရုတ်နိုင်ငံရဲ့ဒီဇင်နဲ့ပတ်သက်ပြီးတော့တရုတ်သမ္မတရှီဂျင်ပင်ကပြောပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေရတဲ့ပတ်သက်လို့ရုရှားဘက်မှနောက်နိုင်ငံတွေကပြင်းထန်တဲ့တိုက်ခိုက်ပိတ်ဆို့မှုတွေချမှတ်ထားတယ်နဲ့ပတ်သက်လို့တရုတ်သမ္မတရှီဂျင်ကလို့ပြော ဒီကနေ့အနောက်နိုင်ငံကိုယ်စားလှယ်ကအစည်းအဝေးခမ်းမကနေထွက်သွားခဲ့ပါတယ်။ရုရှားဆိုရကိုယ်စားလှယ်အစည်းအဝေးပွဲမှာစကားပြောနေတဲ့အချိန်မှာပဲအမေရိကန်ဗန်ဒိုင်းဝန်ကြီးဂျေနရယ်လန်ပြည်ထောင်စုနဲ့ကနေဒါဗန်ဒိုင်းဝန်ကြီးတွေကဂျီ20ဗန်ဒိုင်းဝန်ကြီးတွေနဲ့ပင်မဘယ်လုပ်ငန်းရှင်တွေရဲ့အစည်းအဝေးခမ်းမကနေထွက်သွားခဲ့တာပါ။ယူကရိန်းကိုရုရှားရဲ့ကြီးကြပ်မှုဟာတစ် ရှိတဲ့ရုရှားအနောက်မြောက်ပိုင်းပလတ်စတာကနေအရှိပြကျွန်းဆွေကင်ချက်ကာကပြမှတ်တွေကိုထိမှန်အောင်စမ်းသပ်ဖြစ်လို့တာအောင်မြင်တဲ့အတွက်ရှိပြီးသားနျူကလ িয়ার လက်နက်ကိုအားဖြည့်မှဖြစ်တဲ့အကြောင်းရင်းတွေတတိထားနေကြဖို့သမ္မတပူတင်ကပြောသွားခဲ့ပါတယ်။ဆမဲဒုံကြီးဟာတိုင်ချင်းပြပေးထင်းတို့အကြီးစားအစ်တစ်မျိုးဖြစ်ပြီးတော့ဒုံကြီးတစ်ခုစီကနေထိပ်ဖို့ဆယ်ခုထပ်မနေခွဲထုတ်ပြစ် ပ်ပြုလုပ်ခဲ့ပြီးတော့မြန်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကြည့်ရှုခဲ့တဲ့အကြောင်းမြန်ကိုရီးယားနိုင်ငံပိုင်မီဒီယာတွေမှာဒီလိမ့်မဲ့အစောပိုင်းမှာကြေညာခဲ့ပါတယ်။ဧပြီလ16ရက်နေ့ညနေ6နာရီမှာဒုံးကျည်နယ်စင်ပြုလုပ်ခဲ့တာဖြစ်ပြီးတော့အမြင့်25ကီလိုမီတာအကွာအဝေးကီလိုမီတာ130ရောက်ခဲ့တယ်ဆိုပြီးတော့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မကြသေးခင်တော့ပြစ်လို့ဆန်းတက်ခဲ့တဲ့တာတိုပြစ်ဒုံးကြီးတွေထက်စာရင်ပို့ပြီးတော့တာတိုတာပါဒီချိန်လေးပါဆိုရင်ဒီနှစ်ထဲမှာမြောက်ကိုရီးယားရဲ့ဒုံးကြီးဆန်းတက်ပြစ်လို့ဟုက14ချိန်ရှိသွားပါပြီ American Piazu Mabodu Nati saying, Ya, Covid-19 Kayoga, Adipu Luna, then she said, when she saw a Pipiro, they saw the Uyaka, Gooding go down to Shidore at town, John Hopkins Secretary Cinema Pop Da Tawari, Rick at Rangalo, a dying Danny, Kubik Gago, see a low mom, Maya, Chelsea, Shizama, Nichal, then, two baby be superior Cinema Pop Da Taraba, American Drama, Kubik Gusakaya to Alia Sakuya, I know a clear repeated at town, Kalin Sunday at the Makuya, I know Joma, Kubik Bushi at town, Susie Trishi, superior seeing as a Dema Pop Da Tawari, American Biazuma, Amyato. နှာခေါင်းဆီးမဖြစ်မနေတရားမယ်ဆိုရဲ့အစိုးရအမိန့်ကိုရှော့ပေါ်ပေးလိုက်ပါတယ်။ပတ်စကာရထားနေတဲ့ရလုံမျိုးအများနဲ့အတူခီးသွားလာရတဲ့တေယူပို့ဆောင်ရင်းနေရာတွေမှာမဖြစ်မနေနှာခေါင်းဆီးတရားမယ်အမိန့်မရှိတော့ပေမဲ့လေ၊ဝါရှင်တန်ဒီစီမြို့တော်ကလေဆိပ်တွေနဲ့အဝေးပြေးရထားလိုက်တွေမှာဒီရင်းဘက်တွင်လူတော်များကတက်ထားသေးတာကိုတွေ့ရပါတယ်။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာမတ်လ9ရက်နေ့က အပြင်ပြန်ပြီးတော့ထုတ်ခွင့်ပေးလိုက်ပါတယ်။အိန္ဒိယနိုင်ငံညူဒီလီမြို့မှာပြီးခဲ့တဲ့ရက်ပိုင်းတွင် COVID-19 ကရောဂါကူးစက်မှုတွေပိုတိုးလာတာကြောင့်လူတွေအပြင်ထွက်လို့ရှိရင်နှာခေါင်းဆီးမဖြစ်မနေတည်ရမယ့်ဆိုတဲ့အစီအကံကိုအိန္ဒိယရာရှိတွေကပြန်လည်ထုတ်ပြန်လိုက်ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့ရောဂါကူးစက်သူစုစုပေါင်း43သန်းရှိသွားပြီဖြစ်ပါတယ်။နှာခေါင်းဆီးမတက်ရင်ဒဏ်ရိုက်တာအပါအဝင်တင်းကျပ်တဲ့စီးမင်းတွေပြီးခဲ့တဲ့ရက်ပတ်တွေအတွင်းကပြန်လျှော့ပေးခဲ့ပြီးတော့ရက်ပိုင်းတွင်းမှာပဲကိုဗစ်ကူးစက်မှုတွေတစ်လအတွင်းအများဆုံးအခြေအနေပြောင်းရောင်းလာခဲ့ပါတယ်။အခုနယူးဒီလီနဲ့အနီးနားဝန်းကျင်မြောက်ပိုင်းကဒေသတော်များများမှာနှာခေါင်းဆီးမဖြစ်မနေတရားမဲ့စီကန်းကိုပြန်ပြီးတော့တင်းကျပ်နေရပါမြန်မာပြည်အလစ်စဘဲရဲ့96နှစ်ပြည့်အမွေးနေ့အဖြစ်တော်ဝင်ဝင်စားမြင်းပြိုင်ပွဲကအမြင့်ပူအပုလေးနှစ်ကောင်နဲ့အမတ်တရပုံတွေကိုဖြန့်ဝေနေပါတယ်ဒီနှစ်ဇာမိုင်းမှာ COVID-19 ကရောဂါကူးစက်ခံရပြီးတော့ပြည်တွင်းကျန်းမာလာခဲ့ပေမဲ့လူများမြို့ကွယ်မှာတော့ဗီမာကြီးကိုအရင်တုန်းကလိုသိပြီးတော့မတွေ့ရတော့ပါဘူးဒီနှစ်မှာဗီမာကြီးအဲလစ်ဇဘက်ရဲ့နန်းသက်80ပြည့်နှစ်လည်ဖြစ်တာကြောင့်သူ့ကိုဂုဏ်ပြုပြီးတော့သူ့ရဲ့ပုံစံဘာဘီကော်ပတ်ရုပ်လေးပြီးမက်တော်ကုမ္ပဏီကထုတ်လုပ်နေပါတယ်ဆင်ဆွေရဝစ်ဆောင်ဆက်လွယ်အပြားဖဲကျူးနဲ့တစိမ့်တွေကဗီမာကြီးရဲ့လက်ထက်ထင်းများခဲ့တဲ့မင်္ဂလာပွဲအခမ်းအနားတုန်းကဝတ်စားခဲ့တဲ့ပုံစံကိုယူပြီးတော့ပြုလုပ်ထားတာပါပါကင်ဖြစ်သူစရဖာမြောင်ဘီင်ဂျော့ချ်ကွေလွန်ခဲ့တဲ့ဖေဗရူလာ6ရက်နေ့1952ခုနှစ်ကတည်းကဘီမာကြီးအလစ်ဇဘက်ကနန်းမွေစက္ကန့်ခဲ့တာအခုဆိုရင်290ရှိသွားပါပြီ။ဗီဒိန်သမိုင်းမှာအရှိကြဆုံးထိနဲ့အမွေကိုစက္ကန့်နဲ့ဘီမာကြီးလည်းဖြစ်ပါတယ်။လာမစ်ဂျွန်လာဘီမာကြီးရဲ့နန်းတက်90ပလက်တီနမ်ရတုအခမ်းအနားဝင်မတိုင်ခင်သူ့ပုံစံတူဘာဘီရုပ်လီတွေကိုလန်ဒန်က Harrods, Selfridges နဲ့ Hemsley စတိုးဆောင်တွေမှာကြိုတင်ရောင်းချတော်မှာလည်းဖြစ်ပါတယ်ရှင်။
တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမိုက်အီတန်စင်ကစူးစီးတင်ဆက်ပေးခဲ့တာပါ View American အတန်လွဲအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်အခုဆက်ပြီးတော့စနေညရဲ့နောက်ဆုံးရသတင်းကြေကျုပ်ကိုဆက်ပြီးပြောပြပေးပါမယ်ရှင်ယူကရိန်းနိုင်ငံမှာရုရှားတပ်တွေဝိုင်းထားတဲ့မာရီယိုပိုမြို့ထဲကနေအရက်သားတွေကိုဒီကနေ့ကယ်ထုတ်ဖို့လုပ်နေပါတယ်။အစောပိုင်းကစူးစမ်းခဲ့တဲ့ကယ်ဆယ်ရေးအစီအစဉ်တွေကိုရုရှားစစ်တပ်ကနှောက်ယှက်ဟန်တားခဲ့တာကြောင့်မအောင်မမြင်ဖြစ်နေခဲ့တာပါ။ဒီတော့တွင်မှာပဲပြင်သစ်နဲ့ဂျာမနီနိုင်ငံတွေဟာရုရှားနိုင်ငံကိုဒေါ်လာတန်300နီးပါးတန်ကျေးရှိတဲ့စစ်ဘက်သုံးပစ္စည်းကိရိယာတွေရောင်းချခဲ့ပြီးအဲ့ဒါတွေကိုအခုယူကရိန်းစစ်ပွဲမှာအသုံးပြုနိုင်မွေးရှိတယ်လို့ဥရောပကော်မရှင်ရဲ့အချက်အလက်တွေကိုကိုးကားပြီးဗြိတိန်တို့ The Telegraph သတင်းစာအထူးသီးသန့်သတင်းတပုတ်မှဖော်ပြထားပါတယ်။ရုရှားနိုင်ငံရဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့ပတ်သက်ပြီးသတင်းမှဖြန့်ချီတဲ့ဆိုတဲ့စွပ်စွဲချက်နဲ့ထင်ရှားတဲ့ရုရှားအတိုက်ခံတအူးကိုအာဏာပိုင်တွေကတောက်ကြနေမှာဖမ်းဆီးခဲ့ပြီးအမှုဖွင့်ပြီးတော့ယမန်ယူချုပ်ထားလိုက်တယ်လို့ AP သတင်းတပုတ်မှရေးသားထားပါတယ်။ဗလာဒီမီယာကာရာမူဇာဂျူနီယာကိုဂျွန်လ12ရက်နေ့အထိချုပ်ထားဖို့မော်စကိုမြို့တရားရုံးတစ်ခုကညွှန်ကြားထားခဲ့ပါတယ်။ယူကရိန်းကိုရုရှားကျူးကျော်တိုက်ခတ်တဲ့အပေါ်ပြစ်တင်ဝေဖန်သူတွေကိုရုရှားအာဏာပိုင်တွေကအပြင်းအထန်နှိမ်နင်းနေတာမှာအစိုးရကိုအပြင်းအထန်ဝေဖန်လေးရှိတဲ့ထင်ရှားသူနှစ်ဦးလည်းပါလာတာပါ။ စစ်တပ်ကအာဏာသိမ်းယူခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေဒီနှစ်ဧပြီလ22ရက်နေ့အထိဆိုရင်မြန်မာနိုင်ငံတဝန်းစစ်ကောင်စီလက်ချက်ကြောင့်အကြောင်းမျိုးမျိုးနဲ့တေဆုံးသူအရေအတွက် 1982 ယောက်ရှိပြီလို့ AAPP ကထုတ်ပြန်ထားပါတယ်။စနေညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်တွေအတွက်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charles Demos နဲ့ TM Wang တို့ဖြစ်ပါတယ်။ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်မအလေးမှာကတာဝန်ယူတင်ဆက်ပေးခဲ့တာပါ။ View American အတန်းရဲ့အခုထုတ်လွှင့်ပေးနေတဲ့အတန်းလွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှာတလဲပြန်နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပြည့်ရဲ့နေ့ခတ်သိမ်းကင်းငြိမ်းပြီးတော့လူရဆန္ဒပြေဝါကြပါစေရှင်။
This program has come to you from the Voice of America, Washington.